Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်တန်ကနေနိုဝင်ဘာ1ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလုံးမီတာ37 38 52နဲ့လိုင်းလုံးမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးတော့မှာဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်ရက်သာလိုတော့တဲ့အချိန်မှာသမ္မတဒေါနယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်တို့နှစ်ယောက်ဟာရွေးကောက်ပွဲအတွက်အကြိမ်နဲ့ဖြစ်နေတဲ့ပြည်နယ်လေးကိုသွားရောက်ပြီးတော့မဲဆွဲခဲ့ကြပါတယ်။သမ္မတထရမ့်ကတော့မနေ့စနေနေ့ကပန်ဆယ်ဗေးနီးယားပြည်နယ်ကိုသွားရောက်ခဲ့ပြီးတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့မီရှိဂန်ပြည်နယ်မှာသမ္မတဟောင်းဘရက်အိုဘားမားနဲ့အတူမဲဆွဲခဲ့ကြပါတယ်။ဒါသူတို့နှစ်ယောက်ပထမဆုံးအကြိမ်တွဲပြီးတော့ရွေးကောက်ပွဲမဲဆွဲစည်းရုံးတာဖြစ်ပါတယ်။သမ္မတထရမ့်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကတော့ပင်ဆယ်ဗေးနီးယားပြည်နယ်ကိုအနိုင်ရခဲ့ပေမဲ့အခုနှစ်လူမှုစစ်တမ်းတွေမှာတော့ဂျိုးဘိုင်ဒန်ကသူ့ထက်အနည်းငယ်အသာစီးရနေပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲတောင်းဆိုရှိသူတွေကဂျိုးတင်မဲလေးကိုလက်ခံဖို့အတွက်3ရက်ထပ်တိုးလိုက်တာကိုတားဆီးဖို့ Republican တွေဘက်ကဂျိုးဘမှုကိုအမေရိကန်တရားရုံးချုပ်ကလက်မခံဘဲပယ်ချလိုက်တဲ့အပေါ်မှာသမ္မတထရမ့်ကညူတောင်းမြို့မှာဝေဖန်လိုက်ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဘရက်အိုဘားမားတို့ကတော့မီချီဂန်ပြည်နယ်ဖလစ်နဲ့ဒက်ထရိုက်မြို့တွေကိုသွားရောက်ခဲ့ပြီးတော့ကာယောဂအပေါ်မှာသမ္မတထရမ့်ကိုင်းတွဲဆောင်ရွက်ပုံတွေကိုဝေဖန်ခဲ့ကြပါတယ်။ကျွန်တော်တို့အနေနဲ့ဒီဗိုင်းရပ်စ်ကိုနိုင်အောင်တိုက်ပြီးထိန်းချုပ်နိုင်ဖို့လုပ်သွားမှာဖြစ်ပြီးဒါကိုလုပ်ဖို့ပထမအဆင့်ကတော့ဒေါနယ်ထရမ့်ကိုနိုင်ဖို့ဖြစ်တယ်လို့ဂျိုးဘိုင်ဒန်ကပြောလိုက်တာဖြစ်ပါတယ်။လောလောဆယ်တနိုင်ငံလုံးအတိုင်းအတာနဲ့ကောက်ထားတဲ့လူလူစစ်တမ်းတွေမှာတော့ဂျိုးဘိုင်ဒန်ကသမ္မတထရမ့်ရဲ့လူလူထောက်ခံမှု900ခန့်လုံးကနေ800ခန့်လုံးလောက်ထိအသာရထားတယ်လို့ဖော်ပြနေပါတယ်။မနေ့ကအထိတော့အမေရိကန်နိုင်ငံတော်မှာဂျိုးတင်မဲပေးပြီးထားသူ62တန်းကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။ပြည်ထောင်နိုင်ငံတောင်ပိုင်းလီယွန်မြို့ကခရစ်ယာန်ဘုရားကျောင်းအပြင်ဘက်မှာမနေ့က Greek Orthodox ဘုန်းတော်ကြီးတစ်ပါးကိုတနက်နက်ပစ်ခတ်တယ်လို့သံသယရှိတဲ့သူကိုရဲတပ်ဘက်ကဖမ်းဆီးထိန်းသိမ်းထားတယ်ဆိုပြီးတော့ပြည်ထောင်အာဏာပိုင်တွေကပြောလိုက်ပါတယ်။ Nicholas Kakavelaki ဆိုတဲ့ခရစ်ယာန်ဘုန်းတော်ကြီးဟာဘုရားကျောင်းတကားကိုပိတ်နေတော့မှသူ့ရဲ့ရင်ဘတ်ကိုတနက်နဲ့နှစ်ချက်ပြစ်ခံခဲ့ရတာဖြစ်ပြီးတရားအပြင်းထန်ရထားပြီးတော့စီးုံတင်ထားတယ်လို့ပြင်းပြရက်တစ်ခွက်သတင်းရင်းမြစ်တွေကလည်းပြောပါတယ်။ဘာကြောင့်အခုလိုပြစ်ခတ်ခဲ့လဲဆိုတော့အခုချိန်ထိတော့မသိရသေးဘူးလို့ဆိုပါတယ်။ဒါမဲ့လည်းပြီးခဲ့တဲ့ဂျာဇာဗရီနေ့ကပြည်ထောင်နိုင်ငံတောင်ပိုင်းနီးစ်မြို့က Notre Dame ဘုရားကျောင်းမှာတူနီးရှားနိုင်ငံသားတယောက်ကလူ3ယောက်ကိုတတ်ခဲ့ပြီးပြီးခဲ့တဲ့လအစောပိုင်းကလည်းပဲရစ်မြို့မှာကျောင်းဆရာမတယောက်ကိုခေါင်းဖျက်တက်ခဲ့တာတွေဖြစ်ခဲ့ပြီးတဲ့နောက်အခုလိုတိုက်ခိုက်မှုတွေထပ်ပြီးတော့ဖြစ်လာခဲ့တာပါဒီတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပြည်ထောင်နိုင်ငံတော်ဝန်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်ဒီချိန်ထဲမှာပဲပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကလည်းနိုင်ငံမှာရှိတဲ့မွတ်စလင်တွေနဲ့တင်းမာမှုတွေရှင်းချနိုင်ဖို့ကြိုးပမ်းနေပါတယ်ခင်ဗျာတူရကီနဲ့ဂရိနိုင်ငံကြားအေဂျန်ပင်လယ်တွေကတူရကီကန်ယူရနာမှာတောက်ကြနေကလှုပ်ခတ်ခဲ့တဲ့ငရင်ကြောင့်လူ58ယောက်ထပ်မံထိဆုံးပြီးတော့900ကျော်ဒဏ်ရာရသွားတယ်လို့ AP သတင်းကဖော်ပြလိုက်ပါတယ်။ငရင်ကျောင်းတူရကီနိုင်ငံအစ်စမီယာမြို့မှာတိုက်တွေပြိုကျခဲ့ပြီးတော့ဂရိနိုင်ငံပိုင်းကျွန်းတစ်ခုထပ်မံမှာလဲပင်လယ်ラインတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းမှာတော့ Ahmet Sidim ဆိုတဲ့သူတယောက်ကိုအပျက်စီးပုံတွေကြားကနေတူရကီကယ်ဆယ်ရေးအဖွဲ့တွေကကယ်တင်နိုင်ခဲ့ပါတယ်။အဲဒီလူဟာအပျက်စီးပုံတွေအောက်မှာ33နာရီကြာပိတ်မိနေခဲ့တာဖြစ်တယ်လို့ပြောပါတယ်။တူရကီသမ္မတရေဂျက်တာယီအာရဝန်ကတော့အစ်မီယာမြို့ကိုမနေ့ညနေပိုင်းကသွားရောက်ခဲ့ပြီးတော့ငရင်ကျောင်းအိုးအိမ်တွေပျက်စီးဆုံးရှုံးသွားတဲ့သူတွေကိုယာယီနေစရာအိမ်တွေအကူအညီပေးသွားမှာဖြစ်ပြီးတော့စောင့်အောင်တစ်တွေလည်းစောက်ပေးသွားမယ်လို့ကြေညာပေးလိုက်ပါတယ်။ပြည်အားခုနှစ်ရှိတဲ့အဲ့ဒီငရင်ဟာတောက်ကြနေနေတဲ့ပိုင်းကတူရကီနိုင်ငံနဲ့ကပ်နေတဲ့ဂရိပိုင်ဆမ်ဘော့စ်ဂျွန်နာမှာဗိုလ်ပြုလှုပ်ခတ်ခဲ့တာဖြစ်ပြီးတော့အဲ့နောက်မှာလည်းငရင်ငယ်ရာပေါင်းများစွာလှုပ်ခတ်ခဲ့တယ်လို့ဆိုပါတယ်။ငင်းလုတ်ခတ်ခဲ့ပြီးနိုင်ပိုင်းအနေနဲ့ကြာမှာပဲဂရိဝန်ကြီးချုပ်ကတူရကီသမ္မတစီကိုရှာရှာပွားဖုန်းခေါ်ပြီးတော့ထိခိုက်ဆုံးရှုံးမှုတွေအတွက်ဝန်ထမ်းကြောင်းပြောကြားခဲ့ပါတယ်။ဂွာနာမကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ဟာ 46% ကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဒါပြင်ဗိုင်းရပ်ကြောင့်သေဆုံးသူအရေအတွက်ဟာလည်း 3,900 ကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။ဒီထဲမှာ American ပြည်ထောင်စုကတော့ရောဂါကူးစက်သူ 9% ကျော်နဲ့သေဆုံးသူ 3,300 ကျော်ရှိပြီးတော့ကမ္ဘာမှာယောဂကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အိန္ဒိယမှာတော့အိန္ဒိယနိုင်ငံကယောဂကူးစက်သူ 8,100 ကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးတော့ဘရဇိုးနိုင်ငံကတော့ကူးစက်သူ 9,500 နဲ့ကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်ပါတယ်။ရုရှားနိုင်ငံကတော့ဒီနေ့မှာယောဂကူးစက်သူ 18,665 ယောက်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းအမြင့်ဆုံးစတင်တင်ခဲ့ပါတယ်။ခုဆိုရင်ရုရှားနိုင်ငံမှာယောဂကူးစက်သူစုစုပေါင်း 1,600,000 ကျော်နဲ့ကမ္ဘာမှာဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ ဗြိတိန်နိုင်ငံမှာဆိုရင်လည်းယောဂကူးစက်မှုတွေမြင့်တက်နေတာကြောင့်နိုင်ငံတော်မှာလူတွေကိုအိမ်ထဲကနေအပြစ်မထွက်ဖို့အမိန့်ကိုချမှတ်လိုက်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကမနေ့ကကြေညာပါတယ်။ကျောင်းတွေတက္ကသိုလ်တွေတရားရုံးတွေစောက်လွှဲရေးလုပ်ငန်းတွေကိုဖွင့်သွားမှာဖြစ်ပေမဲ့ဇာတ်သောက်ဆိုင်တွေဘားတွေနဲ့မရှိမဖြစ်မလိုအပ်တဲ့ဆိုင်တွေကိုတော့ပိတ်သွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေပြီးဒီကနေ့တည်းအထိအိန္ဒိယမှာကူးစက်သူ 46,900 ကျော်နဲ့သေဆုံးသူက480ရှိပါတယ်။စက်တင်ဘာအလယ်ပိုင်းလောက်ကကူးစက်မှုတရက်ကို 9,800 ကျော်ဆန့်ကျင်တင်ခဲ့ပြီးတော့အခုကူးစက်မှုနှုန်းပြန်ပြီးတော့ကျဆင်းလာတာပါ။အခုထိကူးစက်သူပေါင်း 8.2 သန်းနဲ့သေဆုံးသူပေါင်းက 132,000 ကျော်ရှိပါတယ်။တကဘာလုံးအတိုင်းအတာနဲ့ American ပြီးရင်အိန္ဒိယကကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံရှင်ကျန်းပြည်နယ်မှာဒီကနေ့ COVID-19 ကူးစက်ထားပြီးတော့ရောဂါလက္ခဏာမပြတဲ့သူ61ယောက်တွေ့ပါတယ်။ရှူဖူးပြည်နယ်နာကအတူပြည်နယ်တွင်ကူးစက်သူ15ယောက်အပါအဝင်ခက်ရှ်ကာမြို့နယ်အနီးတစ်ဝိုက်ကူးစက်မှုတွေကရှူဖူးပြည်နယ်အတွင်းအလုံးသမား250ကျော်ရှိတဲ့အထည်ချုပ်ဆက်ယုံတစ်ခုနဲ့ဆက်နွယ်နေပါတယ်။အခုတော့ဒီဆက်ယုံကိုပိတ်ထားပါတယ်။အင်ဒိုနီးရှားမှာဒီကနေ့ကူးစက်တဲ့သူ2900နီးပါးနဲ့သေဆုံးသူ90ကျော်ရှိပါတယ်။စုစုပေါင်းကူးစက်သူ 4,100 ကျော်နဲ့သေဆုံးသူ 13,900 ကျော်ရှိပါတယ်။အရှေ့တောင်အာရှအတွင်းအင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဩစတြေးလျမှာတော့ဒီကနေ့ COVID-19 ကူးစက်သူတယောက်မှမရှိတဲ့အတွက်ဒါဟာ9လအတွင်းပထမဆုံးအကြိမ်ကူးစက်သူတယောက်မှမရှိတာပါ။ကူးစက်မှုအများဆုံးဖြစ်တဲ့ဝစ်တူရီယာပြည်နယ်မဲလ်ဘုန်းမြို့မှာဒီသတင်းပတ်ကော်ဖီဆိုင်တွေစားသောက်ဆိုင်တွေကိုပြန်ပြီးတော့ဖွင့်ပေးထားပါတယ်ရှင်။ဟောင်ကောင်ဒီမိုကရေစီလိုလားသူနိုင်ငံရေးသမား9ဦးတနင်္ဂနွေနေ့ကဖမ်းဆီးခံခဲ့ရပါတယ်။လက်ရှိဥပဒေပြူအမတ်၄ဦးပါဝင်နိုင်ငံရေးသမား9ယောက်ကိုပြီးခဲ့တဲ့မေလအစောပိုင်းတုန်းကဥပဒေပြူလွှတ်တော်ရဲ့ဆန္ဒပြမှုနဲ့ရုံးရင်ဆန့်ခတ်ဖြစ်မှုမှာပါဝင်ပတ်သက်မှုတွေနဲ့ဖမ်းဆီးလိုက်တာပါ။ဟောင်ကောင်မြို့သားဥပဒေကိုတရုတ်တို့ပြတ်ထန်းခဲ့ပြီးတဲ့နောက်မှာဟောင်ကောင်အာဏာပိုင်တွေကတရုတ်ပြည်မှာကြီးကိုစန့်ကျင်သူတွေကိုတရားစွဲအရေးယူမှုတွေအခုလိုတစ်ခုပြီးတစ်ခုလုပ်နေခဲ့တာပါ။အခုဖြစ်ရမှာတော့ဒီမိုကရေစီလူလားသူနိုင်ငံရေးသမား9ဦးကိုဟောင်ကောင်ဥပဒေပြူအမတ်တွေကိုမလေးမစားလုပ်မှုနဲ့နှောက်ယှက်မှုဆွဲချက်တွေနဲ့ဟောင်ကောင်အာဏာပိုင်တွေကဖမ်းဆီးလိုက်တာပါဟောင်ကောင်ဥပဒေပြူအဖွဲ့မှာတဝက်ကသာတရက်ရွေးချယ်ခံရတာဖြစ်တာကြောင့်တရုတ်ပြည်မှာကြီးကိုလူလားသူဥပဒေပြူအမတ်အများစုနေရာရလေးရှိပါတယ်ဒါကြောင့်ဒီမိုကရေစီလူလားသူလူနည်းစုအမတ်တွေကလွှတ်တော်ရေးဆန္ဒပြတာတွေနဲ့အော်ဟစ်ပြောဆိုဆူညံအောင်မကြာခဏပြုလုပ်ပြီးသူတို့ဆန့်ကျင်တဲ့ဥပဒေကြမ်းအတည်ပြုမပြောင်းရမ်းနိုင်အောင်ကြိုးပမ်းလေးရှိပါတယ်မေလာရှိရနေကတော့လွှတ်တော်ရဲ့အခြေတင်ဆွေးနွေးဖို့ပေဥပဒေကျမ်းကိုအရင်ဆွေးနွေးတင်တယ်ဆုံးဖြတ်တဲ့လွှတ်တော်ကော်မတီတစ်ခုမှထိတိုက်ရင်ဆိုင်မှုတွေပေါ်ပေါက်ခဲ့တာပါအဲ့ဒီကော်မတီရဲ့ခေါင်းဆောင်ခန့်အပ်မှုဖြစ်စဉ်ကိုအတိုက်ခံတွေကအချိန်ဆွဲမိန်ကွန်းရှိပြောတဲ့ဖီလီပါစတာနီလန်ကိုလာနေချီအသုံးပြုပြီးတော့တုံ့ဆိုင်အောင်လုပ်ခဲ့တာဖြစ်ပါတယ်ဒါကိုတုံ့ပြန်တဲ့အနေနဲ့တရုတ်ပြည်လူလားသူအမတ်အုပ်စုကသူတို့ရဲ့အမတ်တူကိုအဲ့ဒီကော်မတီခေါင်းဆောင်အဖြစ်ခန့်အပ်ဖို့အတင်းကြိုးစားခဲ့တာပါဒီဖြစ်ရကြောင့်ထိတိုက်ရင်ဆိုင်မှုတွေနဲ့နှစ်ဖက်စလုံးကဥပဒေပြူအမတ်တွေအကြားအပြန်အလှန်ဒေါသတကြီးပြောဆိုတာတွေဖြစ်ပေါ်ခဲ့ပါတယ်ဒါ့အပြင်ပိုစတာတွေကန်ဆောင်ဆန္ဒပြတာတွေအော်ဟစ်တာတွေနဲ့လူကိုယ်တိုင်တွန်းထိုးတာလို့ရုံးရင်းဆန့်ခတ်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်ရှင်ထိုင်းပြည်နယ်နဲ့မြန်မာတို့တယောက်ချင်းမြင့်တဲ့ဘွေနင်းသပင်အခမ်းအနားတစ်ခုကိုထိုင်းတက္ကသိုလ်ကျောင်းသားအတော်များများဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့သပိတ်မှောက်ခဲ့ကြပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခန့်ပြင်စနေပြုပြင်ပြောင်းလဲရေးမကြုံစဘူးတွန်းအားပေးတောင်းဆိုနေမှုကိုကျောင်းသားတွေဟာဘွေနင်းသပင်မတက်ရောက်ဖင်းနေပြသနေကြတာဖြစ်ပါတယ်။အခုလိုကျောင်းသားအတော်များများဘွေနင်းသပင်မတက်ရောက်ပေမဲ့တက္ကသိုလ်ပရဝုံအတွင်းနဲ့တက္ကသိုလ်အနောက်ဖက်မြစ်ထဲမှာရဲတပ်ဖွဲ့ဝင်အင်အားအများပြားချထားတာကိုတွေ့ရပါတယ်။ထိုင်းနိုင်ငံအတွင်းဒီမိုကရေစီလိုလာတဲ့ဆန္ဒပြပွဲတွေကိုနိုင်ငံတော်ဝန်နေစဉ်နှိပါပြုလုပ်နေတာလည်းဖြစ်ပါတယ်။အာဏာပိုင်တွေကအဲဒီဆန္ဒပြပွဲတွေကိုနှိမ်နှင်းမှုအရေးပေါ်အခြေအနေထုတ်ပြန်ကြေညာတာနဲ့မီဒီယာတချို့ကိုစင်စါဖျက်ပိတ်ပင်မှုကျူးပန်းခဲ့တာကလည်းမအောင်မမြင်ဖြစ်ခဲ့ရတာပါ။ကနဦးဆန္ဒပြပွဲတွေကရွေးကောက်ပွဲအသစ်ကျင်းပပြီးမှုနဲ့နိုင်ငံရေးလှုပ်ရှားသူတွေကိုဖိနှိပ်နေတာတွေရပ်ဆိုင်းမှုအဓိကတောင်းဆိုခဲ့တာပါ။ဒါပေမဲ့ထိုင်းနိုင်ငံရဲ့လက်ရှိစီမင်းခန့်ပြင်စနစ်ကိုပြုပြင်ပြောင်းလဲရေးတောင်းဆိုလာချိန်မှာတော့ဆန္ဒပြပွဲတွေရဲ့အရှိန်အဟုန်ကတမဟုတ်ချင်းမြင့်တက်သွားခဲ့ပါတယ်။ ဘရင်တော်ဝင်အဖွဲ့အစည်းအတွင်ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရင်းနဲ့ဘရင်အာဏာကိုထိန်းကိုရေးမကြုံစဘူးတောင်းဆိုမှုတွေကဆန္ဒပြပွဲတွေရဲ့အဓိကအခန်းကဏ္ဍကနေပါဝင်လာနေတာဖြစ်ပါလိမ့်ရှင်။ဒီကနေ့ဖိလစ်ပိုင်နိုင်ငံမှာအင်အားပြင်းတိုက်ဖုန်းမုန်တိုင်းဂိုနီဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူဆုံးကျွန်းမှာအနည်းဆုံးလူလျောက်သေဆုံးခဲ့ပါတယ်။ဒီနေ့အတွင်းအင်အားအပြင်းဆုံးဖြစ်တဲ့ဒီဂိုနီတိုက်ဖုန်းမုန်တိုင်းကြောက်ရောက်တဲ့ဒေသတွေမှာလျှက်စစ်မှုတွေပြတ်တောက်အဆောက်အဦတွေပျက်စီးခဲ့ပြီးရေကြီးရေလျှံတာတွေနဲ့ကြုံနေရပါတယ်။မြေကြီးရေရှမ်းနေတာနဲ့တချို့တမန်တွေပျက်စီးကြေးရွာတွေရေနစ်မြုပ်နေတာကိုပြည်တွင်းသတင်းတွေနဲ့လူမှုကွန်ရက်ဗီဒီယိုတွေမှာတွေ့ရပါတယ်။ဖိလစ်ပိုင်မှာပြီးခဲ့တဲ့အပတ်ကတိုက်ဖုန်းမုန်တိုင်းမိုလာဗီတိုက်ခတ်ခဲ့ပြီးတော့အခုစက်တိုင်နောက်ထပ်တိုက်ဖုန်းမုန်တိုင်းတစ်ခုတိုက်ခတ်ခဲ့တာပါ။ပြီးခဲ့တဲ့အပတ်ကမိုလာဗီတိုက်ဖုန်းမုန်တိုင်းကြောင့်ဒီဒေသတွင်းမှာပဲအနည်းဆုံးလူ22ယောက်သေဆုံးခဲ့ပါတယ်။မြို့တော်မနီလာအပါဝင်ဒေသခံ19သန်းကနေ31သန်းလောက်အထိမုန်တိုင်းနဲ့ငုံခံရနိုင်တယ်လို့ဖိလစ်ပိုင်သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဌာနစီရင်တွေအရသိရပါတယ်။အခုလက်ရှိမှာစနေနေ့အထိကယ်ဆယ်ရေးစခန်းတွေကိုလာရောက်သူကတသန်းလောက်ရှိပါတယ်ရှင်။တော်ရရှင်များရှင်တင်းငွေနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်။
အမေရိကန်နိုင်ငံသားတွေဟာကက်ယောဂါပေးကြနေတဲ့အချိန်အတွင်း2020ရွေးကောက်ပွဲမှာပါဝင်ဆင်နွှဲနေကြချိန်မှာသမရဟောင်းဂျင်မီကာတာတည်ထောင်ထားတဲ့ဂျော်ဂျီယာပြည်နယ်အက်တလန္တာမြို့အခြေဆိုင်ကာတာစင်တာဟာအမေရိကန်မဲဆန္ဒရှင်တွေကိုမဲပေးခြင်းနဲ့သက်ဆိုင်တဲ့ပညာပေးလုပ်ငန်းတွေလုပ်ပေးနေတာပါဒီကြောင့် VOA သတင်းတောက် Kane Faravai ရဲ့သတင်းပေးပို့ချက်ကိုကျွန်မအေးသနာကျော်ပြောပြပေးခြင်းပါတယ်သမရဟောင်းဂျင်မီကာတာနဲ့ဇနီးရိုဇလင်းတို့1986ခုနှစ်မှာတည်ထောင်ထားခဲ့တဲ့ကာတက်စင်တာဟာကမ္ဘာတဝန်းကငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးတိုးတက်လာစေဖို့အစဉ်တစိုက်လှုပ်လာခဲ့တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းဖြစ်ပါတယ်။ကာတက်စင်တာရဲ့ရည်ရဆောင်ရွက်ချက်တွေထဲမှာအာရှအာဖရိကနဲ့လက်တင်အမေရိကတိုက်တို့ကနိုင်ငံပေါင်း130ကျော်မှာရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေနဲ့စောင့်ကြည့်လေ့လာမှုကလည်းအဓိကဥဆောင်လုပ်ငန်းကြီးတစ်ခုဖြစ်ကြောင်းတမရဟောင်းဂျင်မီကာတာကအခုလိုပြောပြပါတယ်။
We've always worked for peace around the world, but we've kind of ignored the United States.
ကျွန်တော်ကကမ္ဘာတဝန်းငြိမ်းချမ်းဖို့အမြဲတမ်းအလိုလိုနေကြပေမဲ့အမေရိကန်ပြည်ထောင်စုကတော့အငြင်းလူပြည်လူရှုထားခြင်းမိကြတယ်။ခြေကံဥပဒေအရပြည်내တစ်ခုချင်းစီကလွတ်လပ်မှုရှိပါတယ်။ဒါကြောင့်လဲရွေးကောက်ပုံရွေးကောက်နည်းတွေမတူကွဲပြားနေတာပါ
။အမေရိကန်ပြည်ထောင်စုလိုပြည်내ပေါင်း50ရှိပြီးမဲပေးတာနဲ့မဲရေတွက်တာတွေနဲ့ပတ်သက်တဲ့ဥပဒေ၊ဤဥပဒေတွေနဲ့စည်းကမ်းချက်တွေလည်းအမျိုးမျိုးရှိနေတဲ့နိုင်ငံတစ်ခုအတွက်ရွေးကောက်ပွဲတွေတရားမျှတမှုရှိမရှိချင့်ချိန်ဆုံးဖြတ်ရတာဟာအလွန်ကြီးလေးတဲ့တာဝန်တရားဖြစ်ပါတယ်။ဒါမှလည်း2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုရှိခဲ့ပြီး2020ရွေးကောက်ပွဲမှာလည်းဒါမျိုးထပ်ဖြစ်လာနိုင်တယ်လို့ထောက်လှမ်းရေးအဖွဲ့အစည်းတွေကအထောက်အထားတွေတွေ့လာပါတယ်။ဒီနောက်မှာတော့အမေရိကန်ပြည်တွင်ရွေးကောက်ပွဲတွေမှာမဲဆန္ဒပေးရေးအသိပညာပေးလုပ်ငန်းကိုအဓိကအာရုံစိုက်ဆောင်ရဖို့သူတို့မှာရှိထားတဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်ရေးအတွေ့အကြုံတွေကအထောက်အကူဖြစ်စေလိမ့်မယ်လို့ကာတာစင်တာကဆုံးဖြတ်ခဲ့ကြတာပါ Every Davis Roberts ကကာတာစင်တာကဒီမိုကရေစီရေးဆိုင်ရာလက်ထောက်ဒါရိုက်တာဖြစ်ပါတယ်ဒီစီစဉ်ဟာဂျိုတင်မဲရီစားရိုက်မဲရီနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားတွေကိုရွေးကောက်ပွဲပညာပေးမှုတွေလုပ်ပေးနေပါတယ်။ဒီနှစ်မှာကိုရိုနာဗိုင်းရပ်စ်ကပ်ပေးကြောင့်ဒီလိုမျိုးဂျိုတင်မဲရီစားရိုက်မဲပေးမှုတွေစံချိန်တင်ခဲ့ပါတယ်
။ You know when people understand how the election process works and it helps them to set their own expectations about the process
American အတွက်အခုရွေးကောက်ပွဲကပုံမှန်လို့မဟုတ်ပါဘူး။ကျွန်မတက်တန်းတလျှောက်လုံးမှာဒီလိုရွေးကောက်ပွဲမျိုးအရင်ကတခါမှမကြုံခဲ့ရပါဘူး။ကျမတို့လည်းလုံရင်းကရင်ဒီလိုပဲလေ့လာနေကြရတာပါပဲ
။ဂျော်ဂျီယာပြည်နယ်မှာဆိုရင်သမရကိုရင်ရွေးတာမဟုတ်ဘဲနဲ့အမေရိကန်အထက်လွှတ်တော်အမတ်နှစ်ဦးစီကိုလည်းရွေးချယ်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်ရွေးကောက်ပွဲတွေနဲ့ပတ်သက်လို့ဘေးကင်းလုံခြုံပြီးတော့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတွေဖြစ်ပေါ်လာရေးအတွက်ကာတာစင်တာကဂျော်ဂျီယာကပါတီနှစ်ရက်လုံးပေါင်းလုပ်ငန်းအဖွဲ့တွေနဲ့တွဲပြီးတော့သက်ဆိုင်ရာပြည်နယ်အရာရှိတွေကိုရွေးကောက်ပွဲနဲ့ပတ်သက်လို့လမ်းညွှန်ချက်တွေအကြံဉာဏ်တွေဆောင်ရွက်ပေးနေပါတယ်။ဒါ့ပြင်ကာတာစင်တာဟာနိုင်ငံတကာရွေးကောက်ပွဲအစစ်မီရေးပွင့်လင်းမြင်သာရေးနဲ့မဲပေးခြင်းနဲ့ဆိုင်တဲ့အွန်လိုင်းအစည်းအဝေးတွေကျင်းပပုံကျင်းပနေတွေနဲ့ပတ်သက်ပြီးတော့သတင်းထောက်တွေကိုတင်နန်းပို့ချပေးပါတယ်။ကာတာစင်တာဟာ2020အမေရိကန်ရွေးကောက်ပွဲကိုတရားဝင်စောင့်ကြည့်လေ့လာတာမျိုးလုပ်မှာမဟုတ်ပါဘူး။ ဒါမဲ့လည်းကာဒက်စင်တာအနေနဲ့ပွင့်လင်းမြင်သာမှုရှိဖို့နဲ့စိတ်ရှည်တည်ခံမှုတွေရှိကြဖို့အားပေးဆောင်ရွက်နေတာပါ
We want all of the votes to be counted. We want to know that every voice is heard, and so we have to be patient and we have to. အကုန်လုံးရေးထွက်နိုင်မှု
မဲဆန္ဒရှင်တွေအားလုံးရဲ့အသံကိုကြားရဖို့ကျမတို့ကလိုလားပါတယ်။ဒါကြောင့်ကျမတို့ဟာလုပ်ငန်းစဉ်တစ်ခုလုံးရှင်းလင်းပြီးဆုံးသွားတဲ့အထိစိတ်ရှည်ရှည်ထားကြရပါမယ်
။တမရဟောင်းချင်မီကာတာရဲ့မျှော်လင့်ချက်ကတော့မဲဆန္ဒရှင်တွေရွေးကောက်ပွဲတွေအပေါ်မှာယုံကြည်မှုရှိပြီးတော့လိုလိုလားလားပါဝင်ဆန္ဒမဲပေးကြဖို့ပါပဲ။
No matter you know what their religion might be or no matter what party they might be
ငယ်ငယ်ရဲ့အတွက်တာမကလူခွင့်ရေးနဲ့တဘာဝဝင်းကျင်အရေးသွေးမြင့်မားရေးတွေဆောင်ရွက်ပေးဖို့တမရဟောင်းကာတာကမျှော်လင့်ပါတယ်ဘဲဘာသာဝင်ဖြစ်ပါစေဘဲပါတီဝင်မဲဖြစ်ပါစေလူတိုင်းတန်းတူညီညွတ်မှုအခွင့်အရေးအတွက်ပါဆောင်ရွက်ပေးသွားမယ်လို့တမရဟောင်းကာတာကပြောဆိုသွားပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမဲ့ထွေထွေရွေးကောက်ပွဲကြီးကဲလာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ကိုဗစ်အရေးပေါ်ကာလမှာမလေးရှားနိုင်ငံထိပ်သိမ်းစခန်းကမြန်မာ300လီးပါးကိုမလေးရှားနဲ့မြန်မာတန်ရုံတို့အစီအစဉ်နဲ့နိုဝင်ဘာလ3ရက်နေ့ကနေအစုလိုက်ပြုံလိုက်ပြန်ပို့ပေးခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါမလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးအကျဉ်းထောင်ဒီထဲမှာထိပ်သိမ်းခံရတဲ့မြန်မာနိုင်ငံသားတွေတဲကလူဦးရေ1000လီးပါးကိုဒီရက်ပိုင်းတွင်ပြန်ပို့တော့မှာပါအဲ့ဒီထဲက300လီးပါးကိုတော့အစုအဝေးနဲ့ပထမဆုံးအတုပ်ဖြစ်စတင်ပို့ခဲ့ကြောင်းမလေးရှားနိုင်ငံကွာလာလံပူလီစိတ်မှာရောက်ရှိနေတဲ့မလေးရှားနိုင်ငံမြန်မာလူမှုကူညီအသင်းဥက္ကဋ္ဌဦးစံဝင်းကအခုလိုပြောပြပါဗျ။
ကျွန်တော်တို့ဒီနိုင်ငံအစိုးရရဲ့ညီငိုင်းကြီးအရာပေါ်ဒီမလေးရှားနိုင်ငံမှာရှိတဲ့ထင်းသင်းစခန်းတွေမှာရှိတဲ့ထင်းသင်းခံထားတဲ့မြန်မာနိုင်ငံသား960ခုမလေးရှားအစိုးရနေကောဒီလူမျိုးမြန်မာပြည်ရောက်ဖို့အတွက်အစားဆုံးပေါ့လေကိုအားလုံးတောင်းဝန်ယူပြီးအခမဲ့ဥဆောင်မှုအတွက်ကိုသဘောတူညီထားတယ်။ဒီသဘောတူညီချက်အရမလေးရှားနိုင်ငံအတွင်းမှာရှိတဲ့စကန်စုစုပေါင်း73ကန်ပေါ့လေအဲ73ကန်မှာရှိတဲ့ဆင်းသင်းထားတဲ့မြန်မာနိုင်ငံသား960ခုကျန်းမာရေးစီစဉ်မှုတွေကိုစတင်ဆောင်ရွက်နေပါတယ်။အဲလိုဆောင်ရွက်ပြီးစီးနေတဲ့နေရာမျိုးကိုလူပေါင်း280ပေါ့လေအဲ280ထဲမှာအမျိုးသမီး15ဦးနဲ့ပါဝင်တယ်ပေါ့အစုစုပေါင်းအလုံး280ဒီနေ့မှာဆိုရှင်ပထမအတုပ်အင်းနဲ့မြန်မာနိုင်ငံကိုမလေးရှားနေကြောင်းစီးပွားရေးနဲ့မနေ့9လကြီးဝင်းမှာစတင်ပြီးပြန်တန်းခဲ့ပါတယ
်ဒီစီစဉ်ရ9ရက်အတွင်းမှာလူရေ1000နီးပါးကိုပို့ပေးမယ်လို့လဲဆိုပါတယ
်လူအလုံးစုစုပေါင်း560ကိုကျွန်တော်တို့ဒီအလုံးနိုင်ငံအစိုးရညီငိုင်းချက်ကတရက်နေ့ကနေပေါ့9ရက်နေ့အပြင်ကျွန်တော်တို့အပြည့်ပို့မှာပါကျွန်တော်တို့ဒီပြည်ရေးဆိုရင်တော့9ရက်နေ့မှာအမြင်ပေါ်လीကျွန်တော်တို့ပို့မှာနေရင်3ကြီးလို့ကြားပြရပါတယ
်မလေးရှားရောက်မြန်မာလူမှုအကူအညီရေးအသင်းနဲ့ပရဟိတအဖွဲ့တွေကတော့ထိမ့်သိရေးစခန်းလေးတွေကမြန်မာတွေကိုအဝတ်အစားနဲ့ဖုံးကပ်စတဲ့အကူအညီတွေကိုပေးခဲ့ကြပါတယ်ကမ္ဘန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်အလုပ်လုပ်ကိုင်နေတဲ့မလေးရှားနိုင်ငံမှာကတ်ရောဂါကာလကတ်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုပ်ကိုင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒါကြောင့်လဲနေရက်ပြန်ဖို့စည်ရင်းပေးသွင်းထားတဲ့တရားမဝင်အလုပ်သမားတပေါင်းကျော်ရှိနေပါတယ်နေရက်ပြန်ဖို့ကခက်ခဲတဲ့အခြေအနေတွေကြောင့်တရားမဝင်နီးလန်းနေတဲ့ကြိုးစားရင်းမလေးရှားထိုင်းနယ်ဆက်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ခိုကူးသမားတွေရဲ့တားကောင်တွေဖြစ်လဲကြက်ရောက်သွားကြရတာပါကိုဗစ်အရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်ခဲ့တာကတော့18ဦးထိရှိသွားပြီဖြစ်ပါတယ်။ကျမမအေးမှသတင်းပေးပို့နေတာဖြစ်ပါတယ်ရှင်
။ကျမစုမမရှင်တော်ရရှင်တွေကိုတင်ဆက်ပေးမယ်ဒီသတင်းမရဲ့မြမရေးဆွေးနွေးကစီစဉ်မှာတော့မြန်မာနိုင်ငံတွင်းမှာကမ္ဘာကယောဂါကိုဗစ် -19 ကူးစက်မှုအများဆုံးတိုင်းဖြစ်တဲ့ရန်ကုန်တိုင်းတွင်းမှာကိုဗစ်ရောဂါလက္ခဏာရှိတဲ့သူတွေနေ့စဉ်လိုယာနဲ့ချီလာရောက်ဆေးကုသမှုခံယူနေကြတဲ့စေတနာဝန်ထမ်းအထူးကဆရာဝန်ကြီးဆရာဝန်သူနာပြုတွေဦးဆောင်ကုသပေးနေတဲ့ အခမဲ့ community fever clinic ဆေးကနေရဲ့စင်ခေါ်မှုနောက်စေတနာဝန်ထမ်းဆေးပညာရှင်ဆရာဝန်တွေရဲ့အကူအညီအရေးပေါ်လိုအပ်နေတဲ့အခြေအနေလက်ရှိအနေအထားမှာကိုဗစ်ကြောင့်သေဆုံးသူ1000ကျော်နဲ့ကူးစက်သူ5000ကျော်လာတဲ့အနေအထားမှာလူလူအထူးသတိထားရမယ့်ကျန်းမာရေးဆိုင်ရာဆောင်ရွက်ရှောင်ရွက်အချက်တွေအကြောင်းပြည်သူလူထုသိသင့်တဲ့အချက်တွေကို Community Fever Clinic အခမဲ့ဖြန့်နှံ့ကူဆေးကမ်းများရန်ကုန်ကွန်ရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကိုကျွန်မစုမောကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ဟုတ်ကဲ့မင်္ဂလာပါရှင်အခုဆရာတို့ဒီ community fever clinic ဆေးကမ်းတွေကိုရန်ကုန်တိုင်းတစ်တိုင်းလုံးမှာဖွင့်ထားတာအခုဆိုလို့ရှိရင်20ကျော်သွားပြီပေါ့နော်ဆိုတဲ့ခါကျတော့covid-19 ရဲ့ဒီ second wave ပေါ့နော်ဒုတိယကြိမ်ဖြစ်တဲ့အချိန်မှာဆိုရင်ဒီအခမဲ့ဖြာနာကူဆေးကမ်းကဆရာဝန်ဆရာမတွေဆိုတော်တော်လေးဟိုမှာဒါလူနာတွေလည်းတအားများလာတယ်ပြီးတဲ့ခါကျတော့ဒီဆေးကုရတဲ့ခါမှာလည်းအများကြီးစိန်ခေါ်မှုတွေဖြစ်လာတယ်အခမဲ့ဖြာနာကူဆေးကမ်းတွေရဲ့လက်ရှိအခြေအနေဖွင့်နေထားတဲ့အနေအထားနောက်လူမှုကိုအဓိကပေါ့နော်လှုပ်ဆောင်ပေးနိုင်နေတဲ့အခြေအနေလေးနည်းနည်းရှင်းပြပေးပါဆရာဟုတ်
ဟုတ်ကျွန်တော်နာမည်ဒေါက်တာကျော်မင်းဆိုပါကျွန်တော်တို့လက်ရှိအခုပေါ့နော် second wave မှာဆိုရင်ဒီလူမှုအခြေမျိုးဖြာနာကူဆေးကမ်းတွေတိုးချက်ပြီးဖွင့်နေထားတယ်မြို့နယ်တော်တော်များများမှာလည်းကျွန်တော်တို့လက်ရှိတိုးချက်ပြီးဖွင့်နေထားတယ်ပေါ့နော်ဆက်ပြီးတော့တိုးချက်ပုံမျိုးနယ်တွေမှာလည်းအစီအစဉ်ရှိပါသေးတယ်အခုကဒီ first wave နဲ့မတူတာ second wave မှာကျွန်တော်လာကြတဲ့လူဦးရေအများများလာတယ် first wave မှာတော့လူဦးရေ10ခန်းပေါ့နော်အဲဒီမှာ20 30လောက်ပဲရှိတယ်သူ second wave မှာဆိုရင်သူကအများပဲ100ဝန်းကျင်ချုပ်ရက်တွေဆို200ဝန်းကျင်လောက်ရှိတယ်ပေါ့နော်ရာခန်းနဲ့ချီတယ်အခုဆိုရင်လာကြတဲ့နှုတ်ထားပေါ့နော်အဲမှာ first wave နဲ့မတူတာ first wave မှာကျွန်တော်လာကြရင်များတော့ဒီ covid လက္ခဏာနဲ့တွေ့ရလူနာသိမ့်နေမတွေ့ရဘူးပေါ့နော်အခုက second wave မှာကျွန်တော်လာတဲ့လူနာရဲ့၃ပုံ၂ပုံကတော့ covid လက္ခဏာအနံ့ပြောက်တယ်ဖျားတယ်ပြီးတော့မောတယ်ဒီချောင်းဆိုးတယ်ပေါ့နော်အဲ့လိုဝမ်းလျှောတယ်ပေါ့နော်အဲ့လို covid လက္ခဏာတွေပဲစစ်လိုက်ရင်အဲ့လိုလူနာတွေကတော်တော်များများ positive တွေ့ကြတယ်ပြီးတော့ကျွန်တော်တို့အဲ့မှာလာပြိုက်လူတွေက first wave တော့ကျွန်တော်စေးပြည့်တဲ့အင်ဂျင်လွတ်တယ် second wave မှာကျတော့အဲ့ဒီလူနာတွေကျွန်တော်တို့နောက်ဆုံး test စစ်နိုင်ရေးအတွက်ကိုကျွန်တော်ကြိုးပမ်းတယ်ပေါ့နော်အခုကတက်ဆန်ကဲစင်တာနဲ့ကျွန်တော်တို့ဒီ fever clinic ရှိတဲ့မြို့နယ်ငါးမြို့နယ်ကိုတက်ရှိ AR တက်ဆန်ကဲစင်တာမှာကျွန်တော်ချိတ်ဆက်ပြီးတော့တရက်ကိုအကြောင်း20နဲ့ပို့ဆောင်တာပဲတက်ဆန်ကဲမရှိတဲ့ချိတ်ဆက်ထားတဲ့မထားတဲ့မြို့နယ်တွေကျွန်တော်တို့ကဟို register လုပ်ပြီးတော့အဲ့မှာကျွန်တော်တက်ဆန်ကဲစင်တာနေပို့ရဲ QR code ကိုရှင်းတဲ့အချိန်ကိုတော့ပြီးစစ်ဆေးမှုခံယူရမှာပေါ့နော်အဲ့ဒါတခုပြီးတော့တချို့ emergency ဆိုချက်ချင်းစီရင်လုပ်တာရှိရေပေါ့နော် covid နဲ့မတူတဲ့လူကတော့ကျွန်တော်စေးပြတဲ့အင်ဂျင်တွေတဲ့အိမ်မှာဖောက်ကြည့်မယ်ပေါ့နော်အဲ covid လက္ခဏာနဲ့တူရဆိုကျွန်တော် swab test နိုင်ရတော့ကိုကြိုးပမ်းတယ်ပေါ့နော်အနံ့ကြောက်တဲ့လူတွေကြတော့လည်းမျိုးနဲ့အစီအစဉ်နဲ့အနံ့ကြောက်စင်တာဥမာကျွန်တော်ထားပေးတယ်ပေါ့နော်ကျွန်တော်မျိုးနဲ့ငါးမျိုးနဲ့မှာရှိရတဲ့ဒီဒေထိုင်တဲ့လူတွေကြတော့ကျွန်တော် fever clinic က register လုပ်နောက်ရက်ကကျွန်တော်ဆစ်လို့ရအောင်ပေါ့နော်အဲ့လိုလေးကျွန်တော်တို့ဆောက်ရွက်ထားတယ်ပြီးတော့ရေးဝ emergency ချိန်နေမျိုးပေါ့နော်ဥမာအောက်ဆီဂျင်ကျတယ်ခဏမောတယ်အဲ့လိုလူနာတွေဆိုရင်ကျွန်တော်တို့ကချက်ချင်းဒီတော့ဒီကျင်းလွယ်ပြောင်းပြီးပို့ဆောင်ပေးရပါတော့အဲ့မှာကျွန်တော် ambulance ကစတမ်းမှာရှိတယ်ကျွန်တော်တို့ဒီ ambulance တော်တော်များများ fever clinic မှာစတမ်းမှာရထားတယ်အဲ့ဒီ fever clinic ကလည်းချိတ်ဆက်ပြီးတော့ကျွန်တော်တို့ဆေးရုံချက်ချင်းလွယ်ပြောင်းပို့ဆောင်ပေးတယ်ပေါ့နော်အဲ့လိုလေးတရှိရောကျွန်တော်တို့အောက်ရနေပါတယ်ဒီ second wave မှာဆိုရင်တော်တော်များများဒါပြလူနာရဲ့သုံးပုံနှစ်ပုံကလည်းအားလုံး covid လက္ခဏာလူနာတွေတော်တော်များများမှာရှိနေကြတယ်ပေါ့နော်စစ်လိုက်နေတော်တော်များများကလည်း positive တွေတွေ့လာကြတယ်ပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့အခုလိုမျိုးလူနာတွေတော်တော်လေးများလာတဲ့အနေအထားမှာပေါ့နော်ဆရာတို့ဒီ fever clinic တွေမှာရှိရဲစေတနာဝန်ထမ်းအခမဲ့ပေါ့နော်ဒီကျန်းမာရေးကုသဆောင်ရှောက်မှုပေးနေတဲ့ဆရာဝန်တွေဆေးပညာရှင်တွေနောက်ပြီးတဲ့ခါကျတော့ဒီစေတနာဝန်ထမ်းတွေပေါ့နော်အဲ့လိုအားတို့ခုနပြောလို့ဆရာဝန်တွေရဲ့ပေးနိုင်တဲ့အချိန်အားဖြင့်ဆေးကုသမှုဆောင်ရှောက်မှုလုပ်ပေးရတဲ့ခါမှာဘလိုမျိုးစိန်ခေါ်မှုတွေပေါ့နော်လိုအားအခက်အခဲတွေရှိပါလဲလို့ဟုတ
်ကျွန်တော်တို့ဒီ second wave မှာဆိုရင်ကျွန်တော်တို့ကလူအများများလာတဲ့အပေါ်မှာကျွန်တော်ကစေကမ်းဖွင့်ချိန်ဖွင့်ရပေါ့နော်နေ့ရက်ကိုကျွန်တော်တက်မှတ်ရတဲ့ကျွန်တော်တိုးထားတယ်ခါတိုင်းဆိုရင်ကျွန်တော်တစ်ပတ်ကို3ရက်ဖွင့်တယ်ဆိုစက္ကန့်ဝေးမှာလူနာများတဲ့ပုံမှာတစ်ပတ်မှာ5ရက်အနည်းဆုံးဖွင့်တာရှိတယ်တစ်ပတ်လုံးဖွင့်လိုက်တာရှိတယ်တချို့လူကလည်းဆိုရင်ပေါ့နော်အဲပြီးတော့အချိန်လေးနဲ့တိုးထားတယ်ပေါ့နော်အချိန်လေးတော့အရင်တော့ဆို61ကို60စက္ကန့်ထားလိုက်ရှိတယ်အဲ့မှာဆိုကျွန်တော်တို့ကလူနာအရင်ငားတဲ့ပုံမှာကျွန်တော်တို့ကဘလို့ဖြစ်တယ်ဆိုတော့ဆရာဝန်အင်အားနဲ့တိုးပြီးတော့လိုအပ်လာတယ်ပေါ့နော်ပြီးတော့ကျွန်တော်က9နိုင်နဲ့12နိုင်နဲ့တက်မှတ်လာတက်မှတ်လူနာအရင်ငားတဲ့ပုံမှာကျွန်တော်12နိုင်မပြီးတချို့ရက်တွေတော့9နိုင်တိုးထားရက်တွေလည်းရှိတယ်အဲကြောင့်ကျွန်တော်တို့ကဆောင်ရင်ရောတယောက်၊တူနာကျူတယောက်၊ဗိုလန်တီယာ၂ယောက်အခုပင်တပယ်ပေါ့နော်ဆရာဝန်၂ယောက်၊တူနာကျူ၂ယောက်၊ဗိုလန်တီယာ၄ယောက်လောက်ဒီကျွန်တော်တိုးချဲ့ပြီးတော့ဆရာကလေးတကူကြီးစီမှာတိုးချဲ့ထားတယ်ပေါ့နော်။ဘာလို့လူနာအရန်လာပြတဲ့လူနာအရန်ကကျွန်တော်လာပြတဲ့လူနာတွေကိုကျွန်တော်တို့ကပြန်မလုပ်ဘူးချက်ချင်းတိုကင်ဘလောက်နဲ့ပိတ်ဖြတ်လိုက်တဲ့အစီအစဉ်တော့ကျွန်တော်မလုပ်ထားဘူးပေါ့နော်။အဲဒီလူတွေကိုကျွန်တော်တို့စင်ပြအောင်ကျွန်တော်တိရှိပေးတယ်ပေါ့နော်။အဲတချို့ရက်တွေဆိုရင်တော့ဆရာဝန်ကမလာနိုင်ဘူးဆိုရင်လူနာဖြတ်လိုက်ရတဲ့ရက်တွေတော့ရှိတယ်ပေါ့နော်။အဲ့ဒါအမြဲတမ်းတော့မဟုတ်ပါဘူးတချို့တလီပေါ့နော်ရက်တွေမှာတော့အလိုတော့ဖြတ်ချထားတော့ရှိတယ်။အများသောအားဖြင့်တော့ကျွန်တော်တို့အစီအပြေအောင်လူနာလာတဲ့လူနာတိုင်းကိုကျွန်တော်တို့အကုန်လုံးကြည့်လို့ရအောင်ပေါ့နော်။ဆရာဝန်အင်အားတို့ပေါ့တူနာပြူအင်အားဟိုလန်ဒီအင်အားတို့ချက်ပြီးကျွန်တော်တို့အကူအညီတောင်းတယ်။ဒါလည်းကူညီပေးပါတယ်။ဒီကျွန်တော်တို့များဆရာဝန်တွေကလည်းဒီစက္ကဝေးမှာတော့အားလုံးစီးလုံးညီညွတ်စွာနဲ့လာရောက်ကူညီပြီးတော့ကံပိုးပေးရည်လည်းရှိပါတယ်ပေါ့နော်။အဲတော်တော်လည်းစိန်ခေါ်မှုအပိုင်းအရတော့ကျွန်တော်တို့အဒီကလူနာများတဲ့ပုံမှာကျွန်တော်တို့အဒီကမန်ပါဝါပါပေါ့နော်။လိုအပ်တယ်နောက်တစ်ခါကျအလူရှင်အားလည်းလိုအပ်တယ်ကျွန်တော်တို့ကဒီအလူရှင်အားနဲ့ရက်တည်နေတဲ့ဖီဘာကလင်းတွေကတော်တော်များများအကုန်လုံးပါပေါ့နော်။လူရှင်အားရက်တည်အလူရှင်လေးရတဲ့ ကျွန်တော်ဒိုနာဒိုမီရှင်ပတ်စမန်နီပေါ့နော်အဲအလူငွေနဲ့ကျွန်တော်တို့ကဘာလုပ်ရလဲဆိုတော့ PPC ဝယ်ရတယ် PPE အသုံးဆောင်ကာကွယ်ရေးအသုံးဆောင်စေဝါတွေဘလို့ရနေရတယ်ကျွန်တော်တို့ပုဒ်သက်စီပုဒ်သက်စီကိုဖျံဖို့အတွက်စီရီတွေပေါ့နော်အဲအစားရှိတဲ့ PC တို့ LPC ကျွန်တော်တို့အလူရှင်အားနဲ့ကျွန်တော်တို့ကရက်တည်နေရတယ်အလူရှင်အားလည်းကျွန်တော်တို့ကလည်းအဲဒီကစင်ကုန်မှုမှာကျွန်တော်အရင်ကြီးရဲ့လိုအပ်ချက်တွေရှိတယ်ပေါ့နော်အလူရှင်နေရတဲ့ပတ်စံကျွန်တော်အခုချိန်ထိဟိုဒီ first week ကလေးပေါ့နော်ကျွန်တော် April တရက်နေ့ကနေစပြီးတော့ February နေ့စပြီးတော့ဒီစားထောင်ကလေးကကျွန်တော်အခုချိန်ထိပေါ့နော်အလူရှင်အားနဲ့ရက်တည်ပြီးတော့လက်ပတ်နေပါတယ်ပေါ့နော်အဲဖြစ်နိုင်အောင်အလူရှင်တွေကိုလည်းအဝိုင်းဝန်းကူညီတက်ဖို့ပြီးလို့မြင်တာခဲ့ပါတယ်အခုလိုကူညီပေးတဲ့အတွက်လည်းအလူရှင်တွေကိုလည်းကျေးဇူးထူးတင်ရပါတော့ပေါ့နော်ကျွန်တော်အနေနဲ့ဟုတ်
အဲ့တော့လူနာတွေကတအားများလာတယ်များလာပြီးတော့ဒီဆေးရုံစေကံလာပြတဲ့ခါမှာလဲသူတို့အတွက်အနေရရှိနိုင်တဲ့အနေအထားမျိုးတွေလည်းရှိတော့တကယ်လို့ဒီအဖျားနာကူလူနာဆေးကံနေရှိကိုမလာခင်မှာကြိုပြီးတော့ဆရာတို့ကိုဒီဆွေးနွေးဖို့ပေါ့နော်ဒီတယ်လီဖုန်းနဲ့ဆွေးနွေးတာမျိုးကြိုပြီးတော့အကြံဉာဏ်တောင်းတာမျိုးတွေလုပ်ဖို့လဲဆရာတို့အရင်တုန်းကမေတ္တာရခံခဲ့တာရှိတယ်ဆိုတော့အဓိကကဒီလိုမျိုးဆွေးနွေးမှုတွေပေါ့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒီကောင်ဆယ်လင်းလုပ်တဲ့ဟာမျိုးတွေကြိုတင်ဆွေးနွေးမှုဟာတွေကိုရောဆရာတို့ဖျားနာကူဆေးကံနေနဲ့ဒီမြန်မာနိုင်ငံဆရာဝန်သေးတဲ့ပူပေါင်းဆောင်ရွက်နေတဲ့အနေအထားလည်းသိရတော့လူနာတွေမလာခင်မှာသူတို့အကြံပေးမှုခံနိုင်အောင်ဘလို့များဆရာတို့ဆောင်ရွက်ပြီလဲလူနာတွေရောဘလို့များအကြံပေးချင်တာရှိပါလိမ့်ရှင
်ဟုတ်အဲကျွန်တော်တို့ဒီ Fever Clinic လက်ရှိဆိုရင်ကျွန်တော်25မြို့နယ်တည်တိုးချက်လာတယ်အဲမှာ Community Fever Clinic ညကတော့ပိတ်ဆက်ပါလေကျွန်တော်တို့ကတာဝန်ခံဆောင်ဝန်တွေရဲ့ဖုန်းတွေကိုကျွန်တော်တို့ထည့်ပေးထားတယ်ပေါ့နော်အဓိကပြည်သူလူထုတွေကကျွန်တော်သိချင်တယ်စုံစမ်းချင်တယ်မေးမြန်းချင်တယ်ပေါ့အခုယောဂနဲ့ပတ်သက်ပြီးသိချင်တယ်ဆိုရင်ဆက်တော်လို့ရအောင်ချက်ပေါ့နော်ထည့်ရင်းနဲ့လူနာအရင်ဆက်လာတယ်တော်တော်များများဆက်တယ်အဲဒီဖြေလို့မရတဲ့အတိုင်းသားဒီရောက်လာတော့ဆိုလူနာကြည့်ရမလားဖုန်းပြအောင်လားအဲ့လိုအချိန်လေးကြည့်တော့ကျွန်တော်တို့ဟိုက်ကာပေါ့နော်ဟိုက်ကာဒီကောစင်တာအနေနဲ့ကူညီပေးတယ်မြန်မာနိုင်ငံဆောင်များပြန်လည်းကူညီပေးတယ်ပေါ့နော်2019ပေါ့နော်ဒီကောစင်တာကိုဗစ်ကောစင်တာလည်းကူညီပေးတယ်ပေါ့နော်နောက်ဆုံး effective ပေါ့နော်ကျွန်တော် C3 လုံးပေါ့နော် CCC ပေါ့နော် Community Covid Call Center ပေါ့နော်ဒီ3လုံးအနေနဲ့လည်းကျွန်တော်တို့ကူညီပံ့ပိုးပေးတယ်ပေါ့နော်အဲ့ဒါကိုကျွန်တော်လက်ရှိကောစင်တာကြီးကပေါင်းလိုက်မယ်ဆိုရင် 2019 Call Center ရဲ့ဒီဟိုက်ကာရဲ့ MMA Call Center ရဲ့ဒီတော့ကောင်ဆယ်တာရေပေါ့နော်အလလုံးစေတော့၄ခုကောင်ဆယ်တာနေလဲကျွန်တော်တို့အကူညီတန်ဖိုးပေးတယ်အခုချိန်မှာကျွန်တော်တို့ကဒီ second wave မှာလူနဲ့အရန်လာတယ်လူနာအရန်နဲ့အလုပ်တွေရှုပ်တော့တော့ဖုန်းလက်ခံပြောလို့အဆင်မပြေတဲ့အပိုင်းတွေရှိတော့ကျွန်တော်ဒီကောင်ဆယ်တာတွေကဒီတစ်ချက်ပေါ့နော်အလုပ်တွေဝင်ရောက်ကူညီပေးတော့လဲကျွန်တော်ဘက်ကလည်းအရန်အထူးကျေးဇူးတင်တယ်နောက်လဲအကူညီတန်ဖိုးပေးတော့လဲကျွန်တော်ဘက်ကလည်းမေတ္တာရခံတယ်ဒီလူလူလူအနေနဲ့လည်းတခုခုသိချင်တာမေးချင်တာဆုံးဖြတ်ချင်တာရှိတယ်ကောင်ဆယ်တာကိုဆက်သွယ်ဆုံးဖြတ်ပါကောင်ဆယ်တာနေတယ်တိတိကျကျရှင်းပြပြီးဖြေကြားပေးမှာပါပေါ့နော်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒီစေနာဝင်တဲ့ဆရာဝင်တွေအနေနဲ့လည်းအင်တိုင်းအားလိုက်ပေါ့နော်ဆရာလူဝင်ရောစိတ်ဓာတ်အင်အားရောအကုန်လုံးအပြည့်လုပ်နေကြတယ်အဲ့ဒီအချိန်မှာတက်ဆိုင်တဲ့ဒီကျန်းမာရေးဝန်ကြီးဌာနဘက်ကရောနောက်ပြီးတော့ဒီရက်ွက်မြို့နယ်တွေမှာရှိတဲ့တက်ဆိုင်တဲ့အုပ်ချုပ်ရေးတာဝန်ရှိတဲ့သူတွေအပိုင်းကရောဆရာတို့ဘာတွေများဝိုင်းမိကူညီပံ့ပိုးပေးဖို့လိုမလဲပေါ့နော
်ဟုတ်ကဲ့ပါကျွန်တော်အဒီလူလူရှိပြီးဖြန်းလာကူစီကံပေါ့နော်တခုကျွန်တော်ဖွင့်ဖို့အတွက်ကိုကျွန်တော်တို့ကတက်မကြီးပေါ့နော်ဝင်ကြီးရတယ်ပြင်ချမှတ်ထားတဲ့အတိုင်းကျွန်တော်ဆောင်ရွက်တယ်ဆောင်ရွက်ပြီးတော့စစ်စစ်ပြီးတော့ဖွင့်တယ်ပေါ့နော်အဓိကကျွန်တော်တို့နောက်ပိုင်းကြရင်မျိုးနယ်တက်မကြီးပေါ့နော်ဆောင်ဝင်ကြီးနဲ့ပဲကျွန်တော်တို့ကမျိုးနယ်ဆောင်ဝင်ကြီးနဲ့ပဲကျွန်တော်ပိုင်နေဆွေးနွေးပြီးနှိမ့်လိုက်ပြီးပဲလုပ်ရတယ်ပေါ့နော်လုပ်ရတယ်ပြီးတော့ဒီအလူရှင်အားတွေနဲ့ပဲကျွန်တော်ရက်တည်လာတယ်ပေါ့နော်လွတ်တော်ကိုယ်စားလှယ်ရလည်းအခန်းကဏ္ဍလည်းအရင်ကြီးကြီးဖြစ်ရင်းနဲ့တခုမျိုးနယ်အဆင့်အနေနဲ့ပေါ့နော်သွားဖို့လည်းလွတ်တော်ကိုယ်စားလှယ်အားလည်းအရင်လိုအပ်တယ်ပေါ့နော်ကျွန်တော်ဘက်ကနေဟုတ်အဲ့ဒါကျွန်တော်နောက်ပိုင်းမျိုးနဲ့အဆင့်နဲ့ပဲကျွန်တော်ဟိုလဲပတ်သွားတာပေါ့နော်မှာဟုတ်ကဲ့
အဲ့တော့အခုနောက်ဆုံးအနေနဲ့မေးချင်တဲ့ဟာကတော့မြန်မာနိုင်ငံမှာ COVID-19 ရောဂါစပြီးတော့ဖြစ်ခဲ့တဲ့ပထမလှိုင်းတော့ဆိုရင်တော့ကူးစက်မှုကလည်းနည်းတယ်လူသေဆုံးမှုကလည်းတိတ်ပြီးတော့မရှိခဲ့ဘူးပေါ့နော်ဆိုတဲ့ခါကျတော့လူထုဘက်ကလည်းစိုးရိမ်ပူပန်မှုကအတိုက်အတာတစ်ခုထိစိတ်သက်သာရရခဲ့တဲ့အနေအထားဖြစ်ခဲ့တယ်အခုဒုတိယလှိုင်းဖြစ်လာတဲ့အခါမှာတော့ကူးစက်သူကလည်း 9,000 ကျော်ထိဖြစ်လာတယ်တေဆုံးသူကလည်း 1,200 ကျော်လောက်ထိအခုဆိုလို့ရှိရင်နောက်ဆုံးစီးရင်ရသိရပြီဆိုတဲ့ခါကျတော့ဒီလိုအနေထားမျိုးမှာဒီဆရာတို့ဒီဆရာဝန်တယောက်အနေနဲ့လူထုကိုအဓိကဗာများကျမ်းမာရေးသတင်းစကားပညာပေးစကားပေါ့နော်သတိပေးစကားပြောချင်တာရှိပါလေလို့ဟုတ
်ဟုတ်ကျွန်တော်ပြောချင်တာအဓိကဒီကာကွယ်ရေးနဲ့ကုသရေးပေါ့နော်အဲ့နောက်ခုပြောချင်ပါလေတိုင်းပြည်ဒေသမှာအဓိကအဲ့နှစ်ချက်ကအရင်လိုအပ်တဲ့ပြည်သူလူထုတွေရောဆရာဝန်တွေတကောပေါ့နော်အဲ့ဒီကပြည်သူလူထုတွေကအခုချိန်ကြီးပေါ့နော်ကာကွယ်ရေးအပိုင်းမှာပေါ့နော်အခုချိန်ကြီးကျွန်တော်တွေ့နေစီကန်းအခုချိန်ကြီးတခြားလေးမလိုက်နာလာရည်တွေ့နေတယ်အမတ်စ်မတက်ဘူးလမ်းမှာတွားလုံးပဲမက်ဆီချတာတယ်အဲ့လိုတွေတွေ့နေရတော့တကယ်နဲ့ကာကွယ်ရေးအရင်ရေးကြီးတယ်ကာကွယ်နိုင်မှမိမိကိုယ်ကိုကာကွယ်နိုင်မှတခြားလူမကူနိုင်မှတခြားလူမကူနိုင်မှဒီတိုင်းပြည်ကိုကာကွယ်နိုင်မှာပေါ့နော်အဲ့လိုတစ်ခုနဲ့တစ်ခုနဲ့ link ရှိတယ်အဲ့ link ကိုအဲပြတ်လို့မရဘူးအဓိကကိုကိုကိုအိမ်လုံးကောက်ခွဲရမယ်ကိုကိုကောက်ခွဲဖို့တော့ခုနအတက်နိုင်ဆုံးဖြစ်နိုင်အိမ်အိမ်ပြန်လို့အဲ့မှာအပြင်ထွက်ပါဖြစ်နိုင်အတက်နိုင်ဆုံးအိမ်မှာပဲနေပေးပါတခုပေါ့နော်ကဲအပြင်ထွက်မယ်ဆိုလည်းတော့ဒီကျန်းမာရေးဝန်ကြီးဌာနရဲ့ချမှတ်ထားတဲ့စီမီစီကနေတခြားလေးချမှတ်ထားပြီးတယ်ကျန်းမာရေးဝန်ကြီးဌာနကလည်းတက်နိုင်ဆုံးတခြားလေးကောင်းဆုံးနဲ့ပြင်ဆင်ပြီးတော့ချမှတ်ထားတယ်စီမီစီကနေကိုဖြစ်နိုင်အတက်နိုင်ဆုံးနိုင်နေပါပေါ့နော်ဒီမက်စတာပါလက်ကိုခဏခဏဆေးပါတကယ်နဲ့ဟိုကျွန်တော်လမ်းမှာပဲခဏခဏတစ်ချိန်ဖွင့်လာတယ်တကယ်တစ်ချိန်ဟိုဖွင့်လာမို့တကယ်နဲ့အသိပေးတာပြီးတော့ဆောင်းပုတ်တွေလည်းချထားတယ်ကက်ပြဟိုဒီဒီနိုင်နေလည်းထုတ်ပေးထားတယ်အဲ့အရာတွေကိုတခြားလေးဖက်ပေးပါ ဒီနိုင်လာပြီပါပေါ့နော်အဓိကကာကွယ်ရေးအရင်ရည်ကြီးရယ်ဒီလူလူတွေမက်ဆေ့ချ်ပေးကြတာကာကွယ်ရေးကိုအဓိကနိုင်အောင်ပေါ့နော်ပုံပုံကိုအရင်ဆုံးကာကွယ်ပေးပါကျွန်တော်အဲဆက်ကဝေးမတိုင်ခင်ကလေးပဲကျွန်တော်တစ်ချက်တတိတေချာပေးလိုက်နေတယ်နောက်တစ်ခါကုသရေးပေါ့နော်ကုသရေးကကျွန်တော်တို့ကဒီ sourcing ဆိုတာပြည်သူတွေဘက်ကလည်းကုသရေးအပိုင်းမှာ sourcing လင်ငယ်ဆိုတာကုသမှုခံယူဖို့လိုအပ်တယ်ဆောင်းဝင်ဘက်ကလည်း sourcing ဆိုတာကုသမှုကျွန်တော်ဘက်ကပြည်သူတွေဘက်ကတက်လာတဲ့ message တွေ information တက်လာကျွန်တော်ဒူနာရောက်လာချက်ချင်းစစ်မှချက်ချင်းကုရယ်ပေါ့နော်အဲကျွန်တော်ဘက်ကနေလုပ်ပေးနိုင်တာပေါ့နော်အတိုင်းတာဒူနာရဲ့ဘက်ကလည်း sourcing ဆိုတာကုသမှုခံယူဖို့ရည်ကြီးတယ်ကျွန်မအမေကအဲ့ဒါကြီးပြီးစိတ်ဝင်သွားရင်တော့အဆင်ပြေပါမလားအိမ်မှာနည်းနည်းနေကြည့်လို့မရဘူးလားအောက်ဆီဂျင်ပေးပြီးနေကြည့်အောင်မဲအဲ့လိုတွေ message ကြီး complaint တွေတက်လာတယ်တကယ်တမ်းအဲ့လားတကယ်တမ်းတကယ်ရှိရဲ့ခုနကပြောလို့မောတာပဲဖြစ်ဖြစ်အဆုံးတရားပေါ့နော်ခုကနေမကောင်းတာပဲဖြစ်ဖြစ်ချောင်းဆုံးတာဆီးတာပဲဖြစ်ဖြစ်ခဏဦးစဖြစ်ကြတာနဲ့ကျွန်တော်တို့ဖုန်းနံပါတ်တွေပေးထားတယ်ကောဆန်တာဖုန်းနံပါတ်တွေကောဆန်တာပဲဖြစ်ဖြစ်ကျွန်တော်တို့ပဲဖုန်းပြီးဖြစ်ချက်ချင်းဆက်ပြီးအကြောင်းကြားပါလိုတဲ့ guideline တွေချပေးမယ်ကျွန်တော်တို့ဆိုရင်ကျွန်တော်လိုအပ်တာလေး manage လုပ်ပေးမယ်လိုတဲ့အပိုင်းလေးကိုကျွန်တော်ဖြည့်ချပေးမယ်ပေါ့နော်ဖုန်းတကောမရရင်တော့တကောခေါ်လို့ရနံပါတ်တွေအများကြီးချပေးတာကောဆန်တာလည်းအများကြီးဖွင့်ပေးထားတယ်ဘာပဲဖြစ်ဖြစ်တခုတစုံတရာဖြစ်တာနဲ့ကောဆန်တာပဲဖြစ်ဖြစ်ကျွန်တော်ဖုန်းပဲဖြစ်ဖြစ်ကျွန်တော်ဖုန်းမအားရင်ကောဆန်တာဆက်ကောဆန်တာဖုန်းတစ်လုံးမအားရင်တော့တစ်လုံးဆက်အများကြီးချတာနံပါတ်တွေချပေးထားတယ်အဲ့ဒီနံပါတ်တွေကိုဆက်ပြီးတော့ခုနကပြောလို့ကုသမှုခံယူဖို့အတွက်အကြောင်းကြားပါပေါ့နော်အဲတောင်းကြပြီးတော့ကုသမှုဆော်ပြီးတော့ခင်ယူပေးပါပေါ့နော်အဲ့ဒါလေးလည်းအရင်ရေးကြည့်တယ်အဲ့ဒါမှကျွန်တော်တို့ခုနပြောလို့ကုသမှုရောမယ်သိဆုံးမှုရောမယ်ခုနနောက်ပိုင်းနောက်အစိုးဆုံးပြောမယ်ဆို COVID-19 ရောဂါလက္ခဏာကိုပေါ့နော်ဟိုကာကွယ်ရေးအရေးကြီးအဲ့ဒါကိုသိချနိုင်ရင် COVID လက္ခဏာကိုရောဂါလက္ခဏာကိုကျွန်တော်တို့ကပြောမယ်ဆိုရင်စိုးရိမ်တာမရှိကိုကိုမိမိကကာကွယ်မယ်ဆိုရင်ရောဂါပြားကူးမလဲပေါ့နော်ကုသမှုရောပါမယ်သိဆုံးမှုရောပါမယ်ပေါ့နော်ဆော်စီကုသမှုခင်ယူမယ်ဆိုရင်လည်းသူများကိုလည်းကုသမှုလည်းရောပါမယ်ပေါ့နော်အဲဘာမှဖြစ်ဖြစ်တစ်ခုလုံးကိုသိချနိုင်တာဒီကိုကျွန်တော်ဘက်ကမေတ္တာရပ်ခံပါတယ်ဟုတ
်ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဖြေပေးရကျေးဇူးများကြီးတင်ပါတယ်ဟုတ်
ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020နိုဝင်ဘာ10ရက်ဘလို့ရွေးကောက်ပွဲမျိုးလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့ရက်တစ်ပတ်ပဲလိုပါတော့တယ်2008ဖွဲ့စည်းပုံအရသမရရွေးနိုင်အစိုးရဖွဲ့နိုင်မဲ့ပြည်တော်စုအဆင့်လွတ်တော်ကိုယ်စားလှယ်တွေရဲ့85ရာခိုင်နှုန်းကိုရွေးကောက်ပွဲကျင်းပပေးမှဖြစ်ပြီး25ရာခိုင်နှုန်းကိုတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခံရမှာပါတပ်မတော်ကာကွယ်ရေးဦးစီးချုပ်က25ရာခိုင်နှုန်းသောပြည်တော်စုအဆင့်ကိုယ်စားလှယ်တွေကိုခန့်အပ်တယ်ဆိုရမှာတပ်မတော်ကိုစားခန့်အပ်တဲ့သဘောလည်းမဟုတ်ပါဘူးအကြောင်းကတော့တပ်မတော်တွေကအရာရှိအရာခံအချက်တက်သားအားလုံးကိုယ်စားလှယ်85ရာခိုင်နှုန်းရွေးမဲ့ရွေးကောက်ပွဲမှာမဲပေးကြမှာဖြစ်လို့ပါပဲကိုယ်စလဲ85ရာခိုင်နှုန်းအတွက်ကျင်းပမဲ့ရွေးကောက်ပွဲမှာပါတီပေါင်း90ကျော်ပါဝင်ရှင်ပြိုင်ကြပါလိမ့်မယ်။အဲ့ဒီထဲမှာပြည်တော်စုတစ်ခုလုံးကိုစီယုံတဲ့ပါတီတွေတိုင်းသားပါတီတွေနဲ့တပ်မတော်ကပေါက်ဖွားလာစစ်ဘုချုပ်ဟောင်းတွေကဥဆောင်ပြီးလွတ်တော်ထဲမှာလည်းတပ်မတော်နဲ့ပူးပေါင်းဆောင်ရွက်နေတဲ့ပြည်ခိုင်ဖြိုးပါတီလည်းပါဝင်ပါတယ်။ဒီရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲ။သူတို့အနိုင်ရရင်ဘာတွေဆက်လုပ်ကြမလဲ။ဘာတွေဆက်ဖြစ်ကြမလဲ။ရွေးကောက်ပွဲကရောဘလို့အသွင်ဆောင်နေတယ်လဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ကုရပအဲ့ဒီကြောင်းလိလာတင်ပြသွားပါမယ်
။2020ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံရေးလိလာသုံးသက်သူတွေနိုင်ငံရေးသမားတွေနဲ့သတင်းစာဆရာတွေသုံးသက်ထားတာတချို့ရှိပါတယ်။အဲ့ဒီတဲကတူညီတယ်လို့ဆိုနိုင်တဲ့သုံးသက်ချက်တစ်ခုကတော့ဒီရွေးကောက်ပွဲမှာအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအနိုင်ရမှာကတော့တေးကြတယ်။တနည်းအားဖြင့်ရွေးကောက်ခံအမှတ်90ရာခိုင်နှုန်းကျော်ကတော့ရမှာတေးကြတယ်။ဒါပေမဲ့သမရရွေးချယ်ဖို့အစိုးရဖွဲ့ဖို့အထိအပြက်အသက်အနိုင်ရဖို့ကတော့မပြောနိုင်သေးဘူး။စောင့်ကြည့်ရအောင်မယ်ဆိုတာပဲဖြစ်ပါတယ်။တက်မတော်ရဲ့ကိုဘွားပါတီလို့ဆိုနိုင်တဲ့ပြည်ခိုင်ဖြိုးပါတီအနေနဲ့2015ခုနှစ်တုန်းကထက်အမှတ်လောင်းတွေပိုးပြီးရွေးချယ်ခံရမယ်လို့သုံးသပ်တာမျိုးကိုတော့မတွေ့ကြရပါဘူး။တကယ်လဲ2015တုန်းကပြည်ထောင်စုအဆင့်အတွက်မဲဆန္ဒနယ်မြေ460နေရာရွေးကောက်ပွဲလုပ်ရမှာပြည်ခိုင်ဖြိုးပါတီက42နေရာရာခိုင်နှုန်းအဖြစ်10ရာခိုင်နှုန်းကျော်လောက်ပဲအနိုင်ရခဲ့တာပါအခုရွေးကောက်ပွဲမှာတော့အဲ့ဒီလောက်နေရာရဖို့တော့ခက်ခဲမယ်လို့ယူဆသူတွေရှိနေပါတယ်အကြောင်းကတော့ပြည်ခိုင်ဖြိုးကမဲရလေးရှိတဲ့တက်မတော်ရဲ့ကြိုတင်မဲတွေကိစ္စကော်မရှင်ကကြက်ကြက်မမက်လှုပ်လာတာတက်မတော်သားတွေနဲ့မိသားစုဝင်တွေအတွက်တက်တွင်းမဲယုံတွေမထားတော့ပဲတက်ပြင်ပါမှာမဲပေးစီတာ2015တုန်းကပြည်ခိုင်ဖြိုးအမတ်လောင်းတွေနိုင်ခဲ့တဲ့မဲဆန္ဒနယ်မြေတွေမှာ NLD ဘက်ကအမတ်လောင်းတွေစနစ်တကျရွေးချယ်ရှင်ပြိုင်စီတာ မဲဆွယ်စည်းရုံးရေးကိုအာသွန်ခွန်ဆိုင်လုပ်တာစတဲ့အချက်တွေကြောင့်ပါပဲ။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာဖြစ်လာနိုင်ခြေနှစ်ခုကတော့2015တုန်းကလိုပဲ NLD အပြတ်အသတ်အနိုင်ရရင်ရာအဲ့လိုမဟုတ်ခင်ရင်နိုင်တော့နိုင်မယ်ဒါပေမဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အမတ်အရေးအတွက်အထိအနိုင်မရတာမျိုးလည်းဖြစ်လာနိုင်ပါတယ်
။2008ဖွဲ့စည်းပုံအရပြည်သူ့လွှတ်တော်အတွက်မဲဆန္ဒနဲ့330အမျိုးသားလွှတ်တော်အတွက်168နေရာအဲ့ဒီနှစ်နေရာအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်မဲ့တပ်မတော်သားကိုယ်စားလှယ်166ယောက်ရှိမှဖြစ်ပါတယ်။2020ရွေးကောက်ပွဲအတွက်ပြည်သူ့လွှတ်တော်15နေရာအမျိုးသားလွှတ်တော်8နေရာစုစုပေါင်း23နေရာမကျင်းပနိုင်တဲ့အတွက်ပြည်တော်စုအစီအစဉ်လွှတ်တော်အတွက်ရွေးကောက်ပွဲကျင်းပမဲ့နေရာ485နေရာပဲရှိပါတော့တယ်။အဲ့ဒီရေအတွက်ဟာပြည်တော်စုလွှတ်တော်ထဲရောက်ပြီးတပ်မတော်သားကိုယ်စားလှယ်တွေနဲ့ပေါင်းရင်641နေရာဖြစ်လာပါမယ်။ဒါကြောင့်ဒီမှာရွေးကောက်ပွဲမှာ NLD ဟာပြည်တော်စုအစီအစဉ်မှာအနည်းဆုံး322နေရာနိုင်မှာမှရာခိုင်နှုန်းအားဖြင့်68ရာခိုင်နှုန်းအထက်အနိုင်ရပါမှတပါတီတဲ့လွတ်လွတ်ကျွတ်ကျွတ်သမရတင်နိုင်အစိုးရဖွင့်နိုင်တဲ့အခြေအနေရောက်ပါလိမ့်မယ်။တကယ်လို့ NLD အပြတ်သတ်မနိုင်ခဲ့ရင်တော့ဖြစ်ပေါ်လာနိုင်မယ့်အခြေအနေနှစ်ခုရှိနေပါတယ်
။အဲ့ဒါကတော့ NLD ကတင်တဲ့သမရနဲ့ညွန်ပေါင်းအစိုးရဒါမှမဟုတ်တပ်မတော်ကိုယ်စားလှယ်တွေကတင်တဲ့သမရနဲ့ညွန်ပေါင်းအစိုးရဆိုပြီးဖြစ်ပါတယ်။2008ဖွဲ့စည်းပုံအရရွေးကောက်တင်မြှောက်လိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုအဖွဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့အဲ့ဒီလွှတ်တော်နှစ်ခုအတွက်တက်ချုပ်ကရွေးချယ်ပေးလိုက်တဲ့တက်မတော်သားကိုယ်စားလှယ်အဖွဲ့စုစုပေါင်း3ဖွဲ့ဟာဒုသမရ3ယောက်ကိုရွေးချယ်ပေးကြရပါလိမ့်မယ်။တေချာတာကတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကတင်မဲ့ဒုသမရတွေဟာ NLD ကတင်တဲ့ဒါမှမဟုတ် NLD ကသဘောတူတဲ့ဒုသမရတွေဖြစ်လာကြပါလိမ့်မယ်။တက်မတော်ကိုယ်စားလှယ်တွေကလည်းဒုသမရတယောက်တင်မှာဖြစ်ပြီးလက်ရှိတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတိုင်လည်းဖြစ်နိုင်ပါတယ်။ပြီးရင်ကိုစလေအားလုံးစုပေါင်းပြီးသမရတယောက်ကိုလျှို့ဝှက်စနစ်နဲ့မဲပေးကြပါလိမ့်မယ်။တူတူပြောရရင်တိုင်းပြည်ကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖော်ဆောင်မယ်။တက်မတော်ကိုနိုင်ငံရေးမှပါဝင်ခွင့်ပေးထားတဲ့ဖွဲ့စည်းပုံကိုပြင်မယ်ဆိုတာပါပဲ။တမရော်ဘက်ကတင်တဲ့တမရနဲ့အစိုးရအဖွဲ့တက်လာရင်တော့အရင်ခေတ်ပုံစံစစ်ဘိုလ်ချုပ်တွေနဲ့စစ်ဘိုလ်ချုပ်ဟောင်းတွေလက်ထဲတိုင်းပြည်အာဏာတရားရာခိုင်နှုန်းအပြည့်အဝရသွားတဲ့ပုံစံမြင်ရမှာဖြစ်ပြီးအဲ့ဒီအခြေအနေကိုဆက်ထိန်သိမ်းဖို့လိုအပ်သမျှလုပ်ကင်သွားမယ်သဘောရှိနေပါတယ
်။ပြေမကြသေးခင်တုန်းကတော့တမရော်ကာကွယ်ရေးဦးစီးချုပ်ကသူ့အနေနဲ့ပြည်နယ်ဒီမှာဝန်ကြီးချုပ်ကိုပြည်နယ်လွှတ်တော်ကရွေးချယ်ပေးဖို့ပုံမှန်161ကိုပြင်ဖို့ဆန္ဒရှိတယ်လွတ်တော်ထဲမှာအားလုံးစုံစုံညီညီကိုစားပြုနိုင်မှုလက်ရှိကျင့်သုံးနေတဲ့မဲဆန္ဒနယ်မြေတစ်ခုမှာမဲအများဆုံးရသူအနိုင်ရတဲ့ FPTB စနစ်အစား PR လို့ခေါ်တဲ့အချိုးကျကိုစားပြုစနစ်ကျင့်သုံးမှုဆန္ဒရှိတယ်လို့ထုတ်ပြောထားပြီးတကယ်လို့သူသမရဖြစ်လာရင်အဲ့ဒါတွေအကောင့်ထဲပေါ်လာမှာသိကြပါတယ်အဲ့ဒါကိုအသေးပဲဖွင့်ဆိုရရင်ပြည်သူတွေဓာတ်ရိုက်ရွေးချယ်တင်မြှောက်တဲ့အမတ်အရေးအတွက်ကိုနည်းနိုင်သမျှနည်းအောင်လျှော့ချပြီးလွတ်တော်ထဲမှာရွေးကောက်ခံနေသမရရွေးနိုင်အစိုးရဖွဲ့နိုင်ခြေနဲသက်ထဲနဲသွားအောင်အကောင့်ထဲပုံမဲ့သဘောလဲဖြစ်ပါတယ်။ဒါမျိုးအိန္ဒိယထိုင်းနိုင်ငံမှာအာနာသိစစ်တပ်ကဖွဲ့စည်းပုံအစ်တစ်ခုရေးဆွဲအကောင့်ထဲပေါ်ခဲ့ပြီးခုဆိုပြည်သူတရက်လုံးပြန်ပြီးဆန့်ကျင်တဲ့အခြေအနေတောင်ရောက်နေပါပြီ။အားလုံးကိုခြုံငုံသုံးသပ်ရရင်လာမယ့်2020နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲဆိုတာတပ်မတော်ကိုနိုင်ငံရေးမှာပါဝင်မှုရုပ်သိမ်းပြီးမူလ professional တက်မတော်အဖြစ်ပြောင်းလဲလိုတဲ့အုပ်စုနဲ့စစ်ဘုတ်ရုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေရဲ့အရေးခေတ်ဟောင်းကလိုတရားရဂိုင်တို့အလုံးစုံအာဏာပြန်ရအောင်အားပြိုင်ကြတဲ့ပွဲအဖြစ်ရှုမြင်နိုင်ပြီးတိုင်းသားပါတီတွေကတော့ဇပ်ပုဇက်ရနေရာကပဲပါဝင်ကပြတ်ရဖို့ရှိနေကြောင်းပ
သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ view မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မြစ်တာတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးဦးမှာဖြစ်ပါတယ်နော်။အခုအရင်ဆုံး view သောရရှင်ရဲ့ Messenger ကနေစာရိုးလေးတွေရေးလာပြီးတော့မေးလာကြတာတွေကိုဖြေကြားပေးချင်ပါသေး။ကိုကိုလင်းဆိုတဲ့သောရရှင်ကတော့က ျွန်တော်ရဲ့ page မှာလူချင်းမင်းရဲ့ video နဲ့စာများကိုလူချင်းမင်းရဲ့မူရင်း credit အတိုင်းမပြောင်းမလဲမရှိပဲ 100% link အပါဝင် YouTube ကနေ download ဆွဲပြီးတော့တင်ခွင့်ရှိမလားသိပြရသေးတယ်ခွင့်ပြုချက်တောင်းဆိုပါတယ်ကျွန်တော်ရည်ရွယ်ချက်ကတော့တနေ့ရက်ထဲမှာ link အစုံဖော်ပြပေးချင်တာပါတဲ့ဟုတ်ကဲ့ပါဒီတော့ရှင်ကိုကိုလင်းပြောထားသလို view မြန်မာပိုင်းတင်ဆက်မှုတွေကိုအမှတ်တရစိတ်လုံးဝမဖုံးကွယ်ပဲနဲ့ပြန်လည်ထပ်ဆင်ပြီးတော့ဖော်ပြချင်တာဖော်ပြလို့ရပါတယ်နော်ကျေးဇူးတင်ပါတယ်ချစ်ကိုကိုမင်းဆိုတဲ့တော့ရှင်စာရိုလေးတစ်စောင်ရေးလာတာကတော့မြန်မာအားကြမ်းနဲ့ပတ်သက်တဲ့သတင်းလေးတွေတင်ပေးစီချင်ပါတယ်တဲ့ဟုတ်ကဲ့ပါရှင်ကျမတို့ video ကနေပြီးတော့အပတ်စဉ်အားကစားအစီအစဉ်ကိုတော့ radio ရောရုပ်မြင်သံကြားရောမှာပါထုတ်လွှင့်ပေးနေတာပါနော်မြန်မာနိုင်ငံကထူးခြားတဲ့အားကစားသတင်းမျိုးနောက်ပြီးတော့အထူးသဖြင့်တော့နိုင်ငံတကာအားကစားသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါလိမ့်ဒီအစီအစဉ်ကိုကျမတို့ရဲ့ radio ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုတွေအပြင်ကျမတို့ VOA မြန်မာဝိုင်း website စာမျက်နှာနဲ့ VOA Facebook စာမျက်နှာပေါ်မှာကြည့်ရှုပြီးတော့နားဆင်နိုင်ပါလိမ့်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့ view အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ကတော့ရင်းမျိုးသူဆိုတဲ့ Facebook account ပါရှင်ဖြစ်ပါတယ်။သူကအကုန်လုံးအစီအစဉ်တင်ဆက်တာတွေသဘောကျပါလေတဲ့။တခါတလေမြန်မာနိုင်ငံအကြောင်းနိုင်ငံတကာသတင်းတွေကဆောင်းပါးတွေကိုမူရင်းအပေါ်မှာပြတင်ဆက်တာကိုလူတွေကနားလည်မှုလွဲပြီးတော့ကြံ့ကြံ့တန်းစကားလုံးတွေနဲ့ပတ်ချက်ရေးပြီးတော့တုံ့ပြန်ကြတာတွေတွေ့ရင်တော့စိတ်မကောင်းပါဘူးတဲ့။သတင်းထုတ်လွှင့်တင်ဆက်မှုရဲ့သဘောတရားကိုအားလုံးသိထားဖို့လိုပါတယ်။view ဝိုင်းတော်သားတွေကျမ်းမာကြပါစေဆိုပြီးတော့ရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော်ရရှင်ပြောသလိုမျိုးနိုင်ငံတကာသတင်းတွေထဲမှာပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုတင်ပြတဲ့အခါမှာဒီကျမတို့ view မြန်မာပိုင်းကအဝဖြစ်ပါတယ်ဆိုပြီးတော့ဒီဒေါ်လာထွက်ဆိတ်ဆိုပြီးတော့ဒီတော်ရရှင်ပြောသလိုပဲရိုင်းဆိုင်တုံ့ပြန်ရေးကြတာတွေတွေ့ရပါတယ်ရှင်ဒါမဲ့လည်းဒီသတင်းသဘောတရားကိုနားလည်တဲ့သူတွေကတော့လည်းအများကြီးရှိနေသေးတာမလို့ဟိုထင်လွဲမှပြတော့ရေးတဲ့သူတွေလည်းဒီနေ့တော့သူတို့လည်းတင်းတီးသွားလိမ့်မယ်လို့ပဲကျမတို့ယူဆမိပါတယ်เนาะအခုလို့စာရေးပြောလာတဲ့အတွက်ကျေးဇူးတင်ပါတယ်ကိုလက်ဆိုတဲ့တော်ရရှင်ကတော့အားပေးပါတယ် VOE တဲ့အစီအစဉ်တွေကိုအမြဲအားပေးနေပါတယ်ကျောင်းတွေဘယ်လောက်ဖွင့်မလဲဆိုတာတီးချင်ပါတယ်နောက်တစ်ခုက line မော်ကနေပြီးတော့ချင်းငွေတွေလုပ်ငန်းတွေတရားဝင်လုပ်ငန်းလုပ်နေတာလားဖွင့်ထားတာတကယ်ပါလားတဲ့ဟုတ်ကဲ့ line မော်ကနေပြီးတော့လုပ်တာတွေကတော့တကယ်ဘန်ကမဟုတ်ဘူးဆိုရင်တော့အစ်စ်အမှန်လို့ပြောရတာခက်ပါရဲ့เนาะဒါကြောင့်မလို့မလုပ်တာကောင်းပါရဲ့နောက်အကြောင်းတွေပဲတော့ပြန်ဖွင့်မလဲဆိုတာမြန်မာနိုင်ငံကိုမေးတာလားဒါမှမဟုတ်တခြားနိုင်ငံတွေကအကြောင်းတွေပဲတော့ဖွင့်မလဲဆိုတာမေးတာလားဆိုတာရှိပါတယ်မြန်မာနိုင်ငံကတော့အခုလောလောဆယ်ကိုဗစ်ရောဂါကူးစက်မှုအခြေအနေတွေစိုးနေတဲ့အတွက်ကြောင့်မလို့အကြောင်းတွေပြန်ဘယ်တော့ပြန်ဖွင့်မလဲဆိုတာသိပြတော့မှန်းလို့မရပါဘူးเนาะဟို American ပြည်အောင်စုမှာယောဂါနည်းနည်းလေးငြိမ်နေတယ်ဆိုတာတော့မှအကြောင်းတွေကပြည်နယ်တစ်ခုနဲ့တစ်ခုအလိုက်အကြောင်းတွေပြန်ဖွင့်တာမဖွင့်ဘူးဆိုတာရှိပါတယ်။ဒီယောဂါကုသမှုအခြေအနေပေါ်မှာမူတည်နေပါတယ်။အဲဒါကြောင့်မလို့ဘယ်ဟာမှတအားပြောလို့မရပါဘူးရှင်။ကိုဗစ်ဆိုလို့ဒီကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ကလည်းအခြေအနေကကောင်းလာတယ်လို့မရှိသေးပဲနဲ့မြန်မာနိုင်ငံမှာတော့ပထမတစ်ခေါက်ကမဆိုးပေမဲ့အခုတကြောပြန်ဒုတိယလိုင်းဖြစ်နေတဲ့ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုမှာတော်တော်လေးအခြေအနေဆိုးနေပါတယ်နော်ကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့ပဲနောက်ထပ်သောရရှင်တယောက်ရေးလာတာကတော့မင်္ဂလာပါခင်ဗျာတဲ့ကျွန်တော်က VOA ရဲ့အမကန်ပိရိသက်ပါနေတိုင်းလိုလိုလဲအစီအစဉ်ဒီနားထောင်ပါတယ်တဲ့ဒါဆိုရင်တော့စာလေးပြန်ကြားပေးတာကြားမယ်ထင်ပါတယ်COVID-19 နဲ့ပတ်သက်တဲ့သတင်းတွေနားထောင်တိုင်းမှာတရုတ်နိုင်ငံမှာယောဂါဝင်တာဖြစ်တဲ့သူတွေအကြောင်းသိမှပါသလိုပဲเนาะတဲ့မြန်မာနိုင်ငံအပအဝင်တခြားနိုင်ငံတွေအကုန်လှိမ့်ခံနေရပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့ COVID-19 အကြောင်းမကြားရလို့မေးကြည့်တာပါတဲ့ဟုတ်ကဲ့ COVID-19 ကတရုတ်နိုင်ငံမှာစတင်ကူးစက်ပြန့်ပွားတာဖြစ်ပေမဲ့တရုတ်အစိုးရကချက်ချင်းဆိုသလိုတော်တော်တင်းတင်းကျပ်ထိန်းချုပ်ပြီးတော့သူတို့စီကနေပြီးတော့ယောဂါကပျောက်ကင်းလူနေပါဖြစ်သွားခဲ့တာပါဒါကြောင့်မလို့လေတရုတ်နိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကတခြားနိုင်ငံတွေထက်စာရင်သိပြီးတော့မကြီးလာတာမလို့မပါတာဖြစ်ပါတယ်အခုတလောတော့တရုတ်နိုင်ငံမှာပြန်ပြီးတော့ယောဂါကူးစက်မှုတွေဖြစ်ပွားနေတဲ့သတင်းတွေပြန်ပြီးတော့တက်လာနေပါတယ်เนาะဒါမဲ့လေအိန္ဒိယနိုင်ငံတို့နောက်ပြီးတော့ American ပြည်အောင်စု Brazil ဒီလိုမျိုးအကြီးအကျယ်ကိုဗစ်ကိုကူးစက်ပြန့်နေတဲ့နိုင်ငံတွေနဲ့ရှင်တော့တရုတ်နိုင်ငံကမပြောပါတော့ဘူးဖြစ်ပါတယ်ရှင်ဒါနဲ့ COVID ကာလဒီလုပ်ငန်းတွေရန်နာထားရပြီးတော့အလုပ်တွေလည်းမလုပ်ရတဲ့အချိန်မှာအစိုးရကထောက်ပံ့ကြေးငွေတက်နိုင်သလားဒီလိုအပ်တဲ့သူတွေအတွက်ပေးပို့ပါရနော်ဒီမှာနိုင်ငံတော်ကပေးတဲ့ထောက်ပံ့ကြေးငွေမရပါဘူးဆိုတော့ရေးလာတဲ့စာရင်းမကြာခဏရရှိပါတယ်သူကတော့သူတို့နေတဲ့မြို့နယ်မှာဘယ်သူမှမရပါဘူးဆိုပြီးတော့အခုလိုမျိုးရေးလာတာပ
ါမင်္ဂလာပါ VOA ရေကျွန်တော်တို့မကွေးတိုင်းဒေသကြီးစင်ပေါင်ဝဲမြို့နယ်မောင်းတုံကြီးရွာမှာတော့နိုင်ငံတော်ကထောက်ပံ့ပေးတဲ့ငွေတွေကိုစင်ရသားလက်လုတ်လက်စားတတ်တတ်မဝေဘဲနဲ့တရွာလုံးကိုဝေပစ်ပါတယ် ဘာဖြစ်လို့လဲဆိုတော့အုပ်ချုပ်ရေးမှူးကမရှိစင်ရသားတွေကိုစင်ရင်လာပေးလဲပါပြောတော့မရှိစင်ရသားတတ်တတ်မဟုတ်ပဲနဲ့လက်ပိုင်ရှင်တွေကကားပိုင်ရှင်တွေပါစင်ရင်သွားပေးကြပါတယ်ကျွန်တော်တို့ရွာမှာအင်ဂျင်200ရှိပါတယ်စင်ရင်သားလက်လုတ်လက်စားက80ကျော်ရှိပါတယ်စင်ရင်သွားပြီးတော့လက်လုတ်လက်စားရောချမ်းသာတဲ့သူရောဥယျာဉ်130သွားပေးပါတယ်အမှန်တကယ်ရတော့အထက်ကတိန်တောင်ကို2000နှုန်းနဲ့43အိမ်တောင်စုစာချပေးပါတယ်အိမ်တောင်စုများလို့ဆိုပြီးတော့အထက်ကဖြတ်ချတာပါဘူကဖြတ်တာလားအတိုင်းကဖြတ်တာလားမြို့နယ်ကဖြတ်တာလားဆိုတော့လည်းကျွန်တော်တို့ကမသိရပါဘူးဒါကြောင့်မို့လို့စင်ရသားတသက်အိမ်တော်စုစီရင်ကိုအတိအကျဖြစ်အောင်စီရင်ပြုစုပေးပါလို့အထက်လူကြီးတွေကသိအောင် VOA ကတစဉ်တင်ပြလိုက်ပါတယ်ဗ
ျသူတို့ဒေတာမှာဒီထောက်ပံ့ကြီးပေးအပ်တဲ့နေရာမှာမျက်မျက်တတာပေးအပ်မှုမရှိပါဘူးဆိုပြီးတော့အခုလိုရေးပြီးတော့တိုင်တန်းလာတာဖြစ်ပါတယ်မကွေးတိုင်းဒေတာကြီးစင်ပေါင်ဝဲမြို့နယ်မောင်တုံးကျေးရွာကသွားရရှင်ဖြစ်ပါတယ်ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့အစာတွေကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်။ကျွန်တော်ဤခွမ်းမှာဆိုပြီးရေးလာတဲ့သောရရှင်သူ့ရဲ့နာမည်ကိုဗမာလိုရေးပေးတဲ့အတွက်ကျွန်မကကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့သူ့ရဲ့ Facebook အကောင့်မှာဒီဤခွမ်းကိုသူစလုံးတော့အင်္ဂလိပ်လိုပေါင်းထားတာပါ။ဒါပေမဲ့ကျွန်မအတန်ထွက်ကြည့်တာတကယ်တော့တခြားစီပါ။အစာရဲ့အောက်ဆုံးမှာကျွန်တော်မှသူကကျွန်တော်ရဲ့နာမည်ဤခွမ်းမှာဆိုတော့အော်သူ့ရဲ့နာမည်အမှန်ကအဲ့လိုအတန်ထွက်ရတာပဲဆိုတာသိမိလို့ပါ။ဒါကြောင့်မို့တခါတလေသောရရှင်နေအင်္ဂလိပ်လိုနာမည်တွေရေးလာတဲ့အခါမှာကျွန်မအတန်ထွက်မှားပြီးတော့ထွက်မိရင်စိတ်မဆိုးပါနဲ့လို့ပြောချင်ပါတယ်တိုင်းသားဒေတာတွေကနာမည်တွေကတော့အဲ့ဒီဒေတာကန်တိုင်းသားတွေကပို့ပြီးတော့ထွက်တက်မယ်လို့ထင်ပါတယ်နော်ဒီသရရှင်ကိုဤခွန်းက
မင်္ဂလာပါ VOA ရေဒါပထမအဦးဆုံး VOA ကိုစာရေးသားပေးပို့တာပါ VOA တင်ဆက်တဲ့အစီအစဉ်အားလုံးကိုကြိုက်နေတတ်ပါတယ် VOA ကိုအမြဲတမ်းနားထောင်ပါတယ်ကျွန်တော်တို့ရောမှာဖုန်းလိုင်းမရလို့ VOA တင်ဆက်တဲ့သတင်းကိုရေဒီယိုနဲ့သာနားထောင်ရတာပါ Facebook နဲ့ကြည့်လို့မရပါဘူးဒါကြောင့် VOA ကိုအကြံပြုကြပါတယ်အားကစားသတင်းတွေနည်းနေသလိုပဲလို့ခံစားရပါတယ်အားကစားသတင်းလည်းမကြာခဏထုတ်လွှင့်ပေးပါနော်ကျေးဇူးတင်ပါတယ်ကျမ်းမာချမ်းသာနိုင်ကြပါစေ
ဟုတ်ကဲ့ပါကိုကြီးခွင့်ရေကျမတို့ VOA ကတော့ဒီအားကစားသတင်းတွေကိုနေ့စဉ်ထူးရင်ထူးသလိုတင်ဆက်ပေးနေပါတယ်ဒါအပြင်အပတ်စဉ်အစီအစဉ်အဖြစ်နဲ့ဆိုရင်တော့ရေဒီယိုမှာရောရုပ်မြင်သံကြားမှာပါအပတ်စဉ်အားကစားအစီအစဉ်ထုတ်လွှင့်ပေးပါတယ်များသောအားဖြင့်အများသောအဖြစ်ဆိုတာအမြဲတမ်းလိုလိုပါကိုရန်နိုင်တင်ဆက်ပေးတာဖြစ်ပါတယ်တခုတော့ရှိတာပေါ့လေဒီကျမတို့ VOA ကသတင်းဗဟုသုတနိုင်ငံရေးဖြောပြေးရေးဒီလိုမျိုးကဏ္ဍအစုံကိုတင်ပြပေးနေတာဖြစ်လို့အားကစားသတင်းတခုတည်းကိုတော့တခြားအားကစားအစီအစဉ်တွေတင်ဆက်သလိုတခြားအားကစားဂျာနယ်တွေတင်ဆက်သလိုကြဲကြဲပြင်းပြင်းဒီအများကြီးတင်ဆက်မပေးနိုင်တာတော့ရှိပါရဲ့နော်ဒါမဲ့လေကျမတို့ဒီအားကစားထိတ်တဲ့အားကစားသတင်းတွေကိုတော့ပေါဝင်အောင်လို့ထည့်သွင်းပြီးတော့တင်ဆက်ပေးနေပါတယ်စိတ်ချပါနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။သောရရှင်မျက်မိုးဆိုတဲ့သောရရှင်ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပြက်အာရုံနေတဲ့ပုံရှိတယ်ဆိုတာသူ့ရဲ့စာမှာတွေ့ရပါတယ
်။အရင်နှစ်တွေကထက်ကုန်စည်နှုန်းတွေကလည်းအဆမတန်တက်ပါတယ်။မီတာကတွေကလည်းတိုးကောက်ပါတယ်။ပြည်သူတွေဒုက္ခမရောက်ပဲနေမလား။သူတို့ကပြောပါသေးတယ်အခွန်အောက်ချင်းအဖြစ်တိုင်းပြည်ဗန္ဒာကိုတိဆောက်တာပါတဲ့ဟုတ်ပါတယ်အခွန်ပဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်လဲတိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုတ်သွားလုပ်နေရအောင်ပါပ
ါဟုတ်ကဲ့ကိုမြတ်မူကတိုင်းပြည်လဲအခွန်တွေပဲကျန်တော့တယ်လို့ရေးလာတာပါသရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြမတိချစ်သရရှင်နေတွင်မြစ်တာဒေလက်ဆောင်တချင်းလေးတစ်ပုဒ်နဲ့လဲဖြောပြေးပေးသွားအောင်ပါဖြစ်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့
VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒီတော့ရရှင်နေအတွင်းဒီပေါ်ပေါ်ပေါ်ပါမြေတားဒေးလက်ဆောင်မြန်မာသချင်းလေးတို့ ਨੇ ဖြောပြပေးချင်ပါတယ်ရှင်တလောက Facebook မှာတော်တော်လေးကိုရေပန်းစားသွားတယ် Gravity အပြင်ဘက် Control ဆိုတဲ့စားသားလေး ਨੇ သချင်းလေးဖြစ်ပါတယ်သချင်းရဲ့ကောင်းစင်ကတော့နှေးသွားတယ်ဖြစ်ပါတယ်ထက်ရန်တီဆိုထားတဲ့နှေးသွားတယ်ဆိုတဲ့သချင်းလေးကိုနားထောင်ကြည့်ပါဦးနော်ဆိုရဲနှေးသွားတယ်ဆိုတဲ့တခြင်းနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့ VOA Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တာပါကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
ဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အရက်စော်ပွားများပြည်ထောင်စု UAE နိုင်ငံဒူဘိုင်းမြို့မှာကဘာအကြီးဆုံးရေပန်းကြီးတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ပြည်ရဲ့နိုင်ငံကအမှုပညာရှင်တယောက်ဟာကော်ဖီအမှုန့်တွေအရေတွေသုံးပြီးပကြီးဆွဲနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။အရက်စော်ပွားများပြည်ထောင်စု UAE နိုင်ငံဒူဘိုင်းမြို့မှာကဘာအကြီးဆုံးရေပန်းကြီးတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီရေပန်းကိုတော့အကျယ်ပေ 14,000 ကျော်ပတ်လည်ရှိတဲ့ Pam Jumarian ပင်လယ်ကမ်းဆက်နေရာမှာစလုပ်ထားတာဖြစ်ပြီး Pam Fountain လို့နာမည်ပေးထားပါတယ်။တောင်ကိုရီးယားနိုင်ငံက Bamboo Moonlight Rainbow ရေပန်းကိုကျော်ဖြတ်ပြီးဂင်းနှင့်ကမ္ဘာစံချိန်တင်မှုအတွက်လည်းအမိစရင်တင်သွင်းထားပါတယ်။ဒီရေပန်းမှာအမြင့်မီတာ150အထိရောက်အောင်ရေတွေပန်းထုတ်ပေးနိုင်တဲ့စူပါရေပန်း128ခုတက်ထားတယ်လို့ဒီရေပန်းထိမ့်သိမ့်သူညွှန်ကြားရေးမှူးတစ်ဦးကပြောပါတယ်။LED မီလုံပေါင်း3000ကျော်လဲတက်ဆင်ထားပြီးပြီးခဲ့တဲ့သတင်းပတ်ကပဲဖွင့်လှစ်ခဲ့တာပါ ဒီရေပန်းဖွင့်ပွဲကိုတော့ internet ဆာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။တစ်နှစ်ပတ်လုံးအများပြည်သူကြည့်ရှုနိုင်အောင်ပြသထားမှာဖြစ်ပြီး나이ဝတ်တခါတေးဂီတာနဲ့ရေပန်းတွေရဲ့လှုပ်ရှားမှုကိုပြသထားမှာဖြစ်ပါတယ်ရှင
်။ဟေးရှင်လန်နိုင်ငံမြောက်ပိုင်းက Lapland ဒေသမှာဥဒရအလင်းတန်းလို့ခေါ်တဲ့မြောက်ဘက်ကအလင်းတန်းတွေကိုပြီးခဲ့တဲ့အပတ်ကကောင်းကင်ယံမှာတွေ့ခဲ့ရပါတယ်။အစိမ်းရောင်တွေဖြာထွက်နေပြီးအဖြူနဲ့ခရမ်းရောင်တွေကိုလည်းတိမ်တွေကြားထဲကအာတိတ်ဆက်ဝိုင်းကောင်းကင်ယံမှာတွေ့ခဲ့ရတာပါ။ Aurora Borealis လို့ခေါ်ဆိုကြတဲ့ဒီမြောက်ဘက်ကအလင်းတန်းတွေဟာနေစီကအလင်းတန်းအမှုန်တွေနဲ့ကမ္ဘာမြေကြီးရဲ့ဓာတ်ငွေတွေထိတွေ့တဲ့အခါပေါ်ထွက်လာတတ်တာပါ။နေအောင်ကြီးအလင်းတန်းအမှုန်တွေကမ္ဘာမြေကြီးကိုတိုက်ရိုက်မထိတွေ့နိုင်အောင်ကမ္ဘာမြေကြီးကထွက်တဲ့တန်လိုက်ဆက်ကွင်းကကာကွယ်ထားတာဖြစ်ပြီးတော့တောင်ဝင်ရိုးစွန်းနဲ့မြောက်ဝင်ရိုးစွန်းတန်လိုက်ဆက်ကွင်းအစနေရာတွေမှာတော့နေအလင်းတန်းနဲ့ကမ္ဘာလေတုထိတွေ့မှုကိုအခုလိုအယောင်ဆုံးရှိတတ်တဲ့အလင်းတန်းတွေအဖြစ်မြင်ရတာပါခင်ဗျာ
။ဒီလိုနဲ့ကအမှုပညာရှင်တယောက်ဟာကော်ဖီမုန့်နေအရေတွေနဲ့ပကြီးဆွဲနေပါတယ်။တခြားပကြီးစရာတွေလိုရေစေးစီစေးအက်ခရစ်လစ်တွေနဲ့ဆွဲတာမဟုတ်ဘဲကော်ဖီမုန့်တွေကိုသုံးပြီးလူပုံတူတွေထေရှားသူတွေရဲ့ပုံတွေကိုဆွဲပေးနေတာပါဘတ်စရာမျိုးကအသက်22နှစ်အရွယ်ကာစင်ဆူလိုင်မန်ဟာထူးခြားပြီးတခြားသူတွေနဲ့မတူအောင်အခုလိုဖန်တီးခဲ့တာလို့ပြောပါတယ်ပုံတူတစ်ခုရေးဆွဲမယ်ဆိုရင်အနည်းဆုံး2နာရီလောက်တော့အချိန်ယူရပြီးပုံတူပေါင်း100ကျော်ရေးဆွဲခဲ့ပါတယ်လက်တလုံးမှာတော့တခြားပကြီးဆရာတွေနဲ့အတူပူပေါင်းပြီးရိုးရာပကြီးရေးဆွဲနည်းတွေကိုလည်းအသုံးပြုနေတယ်လို့ဆူလိုင်မန်ကပြောပါတယ်နေစကလေးကပကြီးကိုဝါသနာပါခဲ့ပြီးအခုလိုကော်ဖီနဲ့တမှုထူးခြားအောင်ရေးဆွဲခဲ့တဲ့အတွက်လည်းလူအပ်တဲ့ဝင်ငွေရှာနိုင်ခဲ့တယ်လို့သူကပြောပါတယ်။ပကြီးပုံတူတကားကိုခက်ခဲမှုအပေါ်မူတည်ပြီး10ဒေါ်လာကနေ15ဒေါ်လာယူတယ်လို့လည်းဆူလိုင်မန်ကပြောပါတယ်ရှင
်။စင်ကာပူနိုင်ငံမှာ COVID-19 တက်ရောဂါကန့်သတ်ချက်တွေကြောင့်နိုင်ငံပြင်ပကိုခရီးသွားလို့မရတဲ့သူတွေလေယာဉ်ပေါ်မှာစားတောက်နိုင်တဲ့စားတောက်ဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။စင်ကာပူလေကြောင်းလိုင်းကစီစဉ်တာဖြစ်ပြီးတော့A380 Airbus လေယာဉ်ကြီးတွေပေါ်မှာစားတောက်ရမှာပါ Restaurant A380 at Changi လို့နာမည်ပေးထားတဲ့ဒီစားတောက်ဆိုင်မှာစင်ကာပူလေကြောင်းလိုင်းရဲ့နာမည်ကြီးကျက်စာဒေးကင်နဲ့တခြားအာရှအစားတောက်တွေမှာယူစားတောက်နိုင်ပါတယ်ရိုးရိုးတန်းကလူတွေအတွက်တစ်ယောက်ကိုဒေါ်လာ40လောက်ကျသင့်မှာဖြစ်ပြီးတော့အထက်တန်းကလူတွေအတွက်ကတော့တစ်ယောက်ကိုဒေါ်လာ480လောက်ကျသင့်မှာပါလေယာဉ်ပေါ်မတက်ခင်ကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဖို့အစီအမံတွေဖြစ်တဲ့အပူချိန်စစ်တာခက်ခါခွာနေတာစတဲ့စည်းကမ်းတွေကိုလိုက်နာရမှာပါလေရင်နှစ်စီးကိုအသုံးပြုပြီးအော်တိုဘာလ24ရက်ပိတ်ရက်နဲ့နိုဝင်ဘာလ1ရက်ပိတ်ရက်တွေမှာဖွင့်လှစ်ထားမှာဖြစ်ပြီးတော့တစ်ချိန်ကိုလူအယောက်900လောက်ဧည့်ခံခဲ့ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပြီးတော့မှာဖြစ်ပါတယ်မေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပိုင်းမဲ့လူရောတဲ့ချိန်မှာသမ္မတဒေါ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့နှစ်ယောက်ဟာရွေးကောက်ပွဲအတွက်အကြိတ်နဲ့ဖြစ်နေတဲ့ပြည်နယ်တွေကိုတွားရောက်ပြီးတော့မဲဆွဲခဲ့ကြပါတယ်သမ္မတထရမ့်ကတော့မနေ့စနေနေ့ကပန်ဆိုဗေးနီးယားပြည်နယ်ကိုတွားရောက်ခဲ့ပြီးဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့မစ်ချီဂန်ပြည်နယ်မှာသမ္မတဟောင်းဘရော့ခ်အိုဘားမားနဲ့အတူမဲဆွဲစည်းရုံးခဲ့ပါတယ်။သမ္မတထရမ့်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကပန်ဆိုဗေးနီးယားပြည်နယ်ကိုအနိုင်ရခဲ့ပေမဲ့အခုနဲ့လူလူစစ်တမ်းတွေမှာတော့ဂျိုးဘိုင်ဒန်ကသူ့ထက်အနည်းငယ်အသာစီးရနေပါတယ်ခင်ဗျာ။ဂွာတမာလာကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ဟာ 46.3% ကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဒါပြင် virus ကြောင့်သေဆုံးသူအရေအတွက်ဟာလည်း 3,900 ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်။ဒီထဲမှာ American ပြည်ထောင်စုကတော့ရောဂါကူးစက်သူ 9.3% ကျော်နဲ့သေဆုံးသူ 2,300 ကျော်ရှိပြီးဂေါမာရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရဲ့လှူလာသူနိုင်ငံရေးသမား9ဦးဒီနေ့တနင်္ဂနွေနေ့မှာဖမ်းဆီးခံလိုက်ရပါတယ်။လက်ရှိဥရေပြုအမှတ် 4 ဦးအပါအဝင်နိုင်ငံရေးသမား9ယောက်ကိုပြီးခဲ့တဲ့မေလအစောပိုင်းကဥရေပြုလွတ်တော်တဲ့ဆန္ဒပြမှုနဲ့ရုံးရင်းဆန်ခတ်ဖြစ်မှုတွေမှာပါဝင်ပတ်သက်မှုတွေကြောင့်ဖမ်းဆီးလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်တလောမှာယာယီအစိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။VOA စီစဉ်နေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါခင်ဗျာကျွန်တော်ရပါတော့
This program has come to you from the Voice of America, Washington.